Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် Washington မြို့တော် VOA American အတန်ကနေ2016ခုနှစ် April 20ရက်ဗုဒ္ဓဘူးနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်
ကျွန်တော်ကတော့ဒိတ်ထိုက်ကွာသတင်းတွေကိုမနက်မှာ channel အတူကြည့်ကြသွားမှာဖြစ်ပါတယ်။နယူးယောက်ပြည်နယ်မှာအင်္ဂါနေ့ကျင်းပနေတဲ့သမ္မတလောင်းရွေးချယ်ပွဲတွေမှာ Hillary Clinton နဲ့ Donald Trump တို့အပြတ်အသတ်အနိုင်ရသွားမယ်လို့မျှော်လင့်ထားပါတယ်။ Afghanistan မှာတော့ Taliban ကျန်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်လူ30ဆယ်တဲ့မင်းမင်းကသေဆုံးသွားခဲ့ပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုထုတ်လွှင့်သွားမှာပါ
။ကောင်းပါပြီကိုသိန်းထိုက်ဦးကြီး။မြန်မာနိုင်ငံမှာသမ္မတဦးထင်ကျော်ရဲ့လူငယ်ခွင့်အမိန့်နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကိုကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။
Good morning. On Myanmar, the High Commissioner warmly welcomes the release on Sunday of a second wave of 83 prisoners on Myanmar's New Year.
ဒါကတော့လူ့ခွင့်ရေးကော်မရှင်မင်းကြီးရဲ့ပြောခွင့်ရအမျိုးသမီးကမနေ့ကဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပြသွားတာပါ။အပြည့်အစုံကိုတော့သတင်းအစီအစဉ်အပြီးမှာထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါအပြင်ဒီကနေ့မှာ American နိုင်ငံသားရေးဌာနမှာကျင်းပမယ်နိုင်ငံတကာတက်တစ္ဆလူငယ်ခေါင်းဆောင်များစုပေးပွဲအခမ်းအနားကိုမြန်မာလူငယ်အမျိုးသမီးမတ်တင်စာရွှင်းလက်ရည်လဲတက်ရောက်ဆွယူမဲ့အကြောင်းတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုသိန်းထိုင်ဦးနဲ့မနနာချန်တို့ကပြောပြပါအောင်ရှင
်။အမေရိကန်ပြည်သူနယူးယောက်ပြည်နယ်မှာအင်္ဂါနေ့ကျင်းပနေတဲ့သမ္မတလောင်းအကျိုးရွေးချယ်ပွဲဒီမှာHillary Clinton နဲ့ Donald Trump တို့နှစ်ယောက်အပြတ်အသတ်အနိုင်ရသွားကြလိမ့်မယ်လို့မျှော်လင့်ထားပြီးသူတို့နှစ်ယောက်စလုံးသက်ဆိုင်ရာပါတီတွေရဲ့သမ္မတလောင်းဖြစ်ရေးလိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်မှာနောက်လူတွေကမရှင်းနိုင်လောက်တဲ့အနေအထားအထိရသွားနိုင်တယ်လို့လည်းခံမှန်းတွက်ဆထားကြပါတယ်တကယ်လို့ခံမှန်းတွက်ဆတဲ့အတိုင်း Hillary Clinton အနိုင်ရခဲ့မယ်ဆိုရင်သူဟာ Bundy Center ကိုရာခိုင်နှုန်း10ကနန်းကျော်အနိုင်ရသွားလိမ့်မယ်လို့လည်းရွေးကောက်ပွဲမတိုင်ခင်ကြိုတင်ကောက်ခံထားတဲ့လူထုစစ်တမ်းတွေကဆိုပါတယ်ဘန်ဒီဆန်ဒါစ်ကအသက်84နှစ်ရှိပြီဖြစ်ပြီးနယူးယောက်မှာမွေးဖွားခဲ့တဲ့သူပါဟီလာရီကလင်တန်ကလည်းအထက်လွှတ်တော်အမတ်ဖြစ်နယူးယောက်ပြည်နယ်ကနေနှစ်ကြိမ်ရွေးချယ်ခံခဲ့ရတဲ့သူပါသူတို့နှစ်ယောက်စလုံးပေါ်ထောက်ခံသူတွေခိုင်မာရှိနေခဲ့ပါတယ်တကယ်လို့မျှော်လင့်ထားတဲ့အတိုင်းအပြတ်အသတ်နိုင်ရမယ်ဆိုရင်နိုင်ငံသားရေးဝန်ကြီးအောင်ဟီလာရီကလင်တန်အနေနဲ့ဒီမိုကရက်တစ်ပါတီရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာဖို့အခွင့်အရေးပို့ပြီးတော့နှိစက်လာပြီဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအင်္ဂါနေ့မနက်ကတာလီဘန်စစ်သွေးကြောအဖွဲ့ကဘုံးတွေတနက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ30သေဆုံးပြီးတော့328ယောက်ထက်မနည်းဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်အရာရှိတွေကပြောပါရယ်ဒီတိုက်ခိုက်မှုဟာအာဖဂန်ထောက်လှမ်းရေးအဖွဲ့လက်အောက်မှာအလုပ်လုပ်နေပြီးတော့အာဖဂန်အစိုးရအရာရှိတွေကိုအကာအကွယ်ပေးနေတဲ့အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေအဆောက်အုံတွေကိုပစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါရယ်မနေ့9နာရီလောက်မှာအသေးခံဖောက်ခွဲရေးသမားကဖောက်ခွဲရေးပစ္စည်းတွေအများအပြားတင်ဆောင်လာတဲ့ကားကိုအဆောက်အဦအဝင်ဝမှာတင်ဖောက်ခွဲပြီးတော့စတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကားထဲမှာဖောက်ခွဲရေးပစ္စည်းတွေကီလိုဂရမ်ရာနဲ့ချီပြီးထည့်ထားတယ်လို့အာဖဂန်ပြည်ရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။အကြမ်းတဖက်သမားအရေးအတွက်နဲ့အသေးစိတ်ကိုတော့စစ်ဆေးနေတော့မယ်လို့ဆိုပါတယ်
။အမေရိကန်သမ္မတဘရက်ကိုဘားမားဆော်ဒီအာရေဗျာနိုင်ငံကိုသွားရောက်နေပြီးဗုဒ္ဓနေ့မှာဆော်ဒီဘီင်ဆော်မန်နဲ့တွေ့ဆုံမှုရှိပါတယ်။ဆော်ဒီအာရေဗျာနဲ့အမေရိကန်ပြည်ထောင်စုရေရှည်လက်တွဲပဲနိုင်ငံခြားအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ဒေသတွင်းပြည်ပခန့်တွေအပေါ်အခြေခံပြီးတော့သဘောထားကွဲလွဲမှုတွေတိုးလာတဲ့အချိန်မှာပဲသမ္မတဥဘာမာအခုလိုသွားရောက်တာပါ။လာမယ့်ကြာသပတေးနေ့မှာအမေရိကန်ပြည်ထောင်စုနဲ့ GCC ပင်လယ်ကွေ့ဒေသပူးပေါင်းဆောင်ရွက်ရေးအဖွဲ့နိုင်ငံတွေအကြားထိပ်သီးဆွေးနွေးပွဲကျင်းပဖို့လည်းရှိပါတယ်။ပူးပေါင်းဆောင်ရွက်ရေးအဖွဲ့မှာပင်လယ်ကွေ့ဒေသ6နိုင်ငံဖြစ်တဲ့ဆော်ဒီအာရေဗျာ၊ကူဝိတ်၊ UAE ၊အာရဗ်စောဘောများပြည်ထောင်စု၊ကတ္တာ၊ဘရိန်းနဲ့အိုမန်နိုင်ငံတွေပါဝင်ပါတယ်။အကြမ်းဖက်မှုတိုက်ပြရေးနဲ့ဒေသတွင်းတည်ငြိမ်ရေးကိစ္စတွေမှာဦးစားပေးရွေးချယ်မှုနဲ့မဟာဗျူဟာရအခြေခံကွဲလွဲချက်တွေရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုနဲ့ဆော်ဒီအာရေဗျာနိုင်ငံကြားဆက်ဆံရေးမှာအဓိကဟန်ထားတွေဆက်ရှိနေဦးမယ်လို့ယူဆထားကြပါတယ်
2014ခုနှစ်ကဂါဇာကမ်းမြောင်ဒေသမှာရဲ50ကြာစစ်ပွဲဖြစ်လာဖို့စတင်စေခဲ့တဲ့ပါလက်စတိုင်းစစ်ကြောတပ်တအုပ်ကိုလက်စားချိန်မိရှို့တပ်ဖြတ်ခတ်မှုမှာဦးဆောင်ခဲ့သူအမျိုးသားတအုပ်ကိုအစ္စရေးတရားရုံးကရုံးတင်တရားစွဲဆိုလိုက်ပါတယ်Yusuf Hanvan David ဆိုသူကအခင်းပြပွားချိန်မှာသူ့ရဲ့လောက်ရက်နဲ့ပတ်သက်လို့ကောင်းကောင်းသိတဲ့အကြောင်းဝန်ခံခဲ့ပြီးသူ့ရဲ့ယူသွတ်မိုင်မဲတဲ့လောက်ရက်တွေအတွက်ခွင့်လွှတ်ပေးဖို့အသနာခံခဲ့ပေမဲ့တရားရုံးတော်ကအယူခံကိုပယ်ချခဲ့ပါတယ် ਤੂ ਮੂਰੋ ਇਸਰੇ ਤਿਆ ਯੋਂ ਗਾ ਸੇ ਲਾਰੇ ਮਾ ਸਿਨਯਨ ਜੇ ਛਾ ਮੈ ਮਾ ਫਿਤ ਬਾਰੇ ਦਾ ਅਪਿਨ ਦੀ ਤੱਤ ਫਿਤ ਮੂ ਨੇ ਪੱਤਤ ਪੀ ਨੌ ਠੇ ਇਸਰੇ ਨਾਈਗਨ ਦਾ 2 ਯੌਕ ਕੋ ਲੇ ਅਯੇ ਯੂ ਗੇ ਪੀ 1 ਯੌਕ ਕੋ ਠੌਂ ਨਾਂ ਤੱਤ ਦਜੋਂ ਨੇ ਚੰ 1 ਯੌਕ ਕੋ ਰੋ ਠੌਂ ਨਾਂ 22 ਨੇ ਅਤੀਤੀ ਪਿੱਟਨ ਰੀ ਛਾ ਮੈ ਖੇ ਪੀ ਫਿਤ ਬਾਰੇ ਤਿਆ ਸਵੈ ਸੋ ਖਾਂ ਗੇ ਯਾਰੇ 3 ਯੌਕ ਸਲੋਂ ਹਾ ਪੈਲਸਟਾਈਨ ਨਾਈਗਨ ਗਾ ਅਤੱ 16 ਨੇ ਅਯੇ ਮੁਹੰਮਦ ਅਬੂ ਖਾਬੀਆ ਕੋ Jerusalem ashe bat ma phan si khet pi de naw Israel naingan ga tor de wo ka na kho twa pi tat pit khet de chaung win khan pyo su tha ba de
Yu America tan ye manat phat myama ba da si sin ni go manat 6 nai ga ni 9 nai athi line meter 32 kilohertz 932 ga line meter 40 kilohertz 433 nya line meter 48 kilohertz 618 ga ne ဒုတိယ ನಾಯಿ ဝမ်မှာ လိုင်းလက်မီတာ 190 kHz 1500 ကနေထုံနေပေးနေပါတယ်ရှင်
မြန်မာနိုင်ငံဆရာသတင်းတချို့ကိုဆက်ပြီးတော့ကြေညာချင်ပါတယ်မြန်မာနိုင်ငံအနောက်ပိုင်းစစ်တွေကန်ယူတန်းလှိုင်းထံနဲ့ပင်လယ်ထဲမှာမနေ့ကအင်္ဂါနေ့လှေနစ်မောက်ခဲ့တဲ့အတွက် Rohingya ဒုက္ခသည်နဲ့ဆက်သူတည်ဆုံသွားတဲ့အကြောင်း UNOCHA ကုလသမဂ္ဂလူသားချင်းစာနာမှုထောက်ထားရေးဆိုင်ရာစီယုံဆက်သွယ်ရေးယုံမြန်မာနိုင်ငံဆိုင်ရာပြောရေးဆိုခွင့်ရှိသူပီရပါရောင်ကAFP သတင်းဌာနကိုပြောပါတယ်တည်ဆုံခဲ့သူတွေထဲမှာကလေးငယ်9ဦးပါဝင်ပါတယ်လှေယာပေါက်တော်မြို့စင်တဲမောဒုက္ခသည်စခန်းကနေဈေးကိုသွားလမ်းမှာနင်းမြုပ်ခဲ့တာဖြစ်ပြီးလှေဝါမှာခီးတဲ့60လောက်ပါဝင်ပါတယ် အများစုဟာအိုးမဲ့အိမ်မဲ့ဒုက္ခသည်တွေဖြစ်ပါတယ်သူတို့ကိုတရားဝင်ဈေးဝယ်ခွင့်ပေးထားတဲ့နေ့ဖြစ်တာကြောင့်စစ်တွေကိုသွားလမ်းမှာလှေနင်းမြုပ်ခဲ့တာဖြစ်တဲ့ကြောင်းတည်ဆုံသူရေအတွက်လည်းထပ်တိုးလာနိုင်တဲ့အကြောင်းအိုချောင်းပြောရေးဆိုခွင့်ရှိသူပါရွန်ကပြောပါတယ်နေဆက်လုံးကျေးဖွဲ့ရရှိတွေကလည်းလှေမောက်ခဲ့တဲ့အဖြစ်ကိုအတည်ပြုပြောပါတယ်ဒါပေမဲ့တည်ဆုံသူရေအတွက်တရားဝင် အတွက်လူမောင်ကိုတွေကသူတို့ကိုပင်လယ်ထဲမှာစွန့်ပစ်ခဲ့တယ်ဆိုပြီးသတင်းတွေပြီးခဲ့တဲ့နေ့ပိုင်းအတွင်းပေါ်ထွက်ခဲ့ပါတယ်
။မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူလူငယ်တအုပ်ဖြစ်တဲ့မတ်တင်စာရွှန်းလက်ကြီးအပါအဝင်ကဘာတဝမ်းမှာလူမှုအတိုင်းဝိုင်းတွေကြားအပြုသဘောဆောင်ပြောင်းလဲမှုတွေဖြစ်အောင်ကြိုးပမ်းခဲ့ကြသူလူငယ်ကောင်းဆောင်ဆယ်ဦးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့ဗုဒ္ဓဟူးနေ့မှာဂုဏ်ပြုမှာဖြစ်ပါတယ်။မတ်တင်စာရွှန်းလက်ရည်ကိုတော့မြန်မာနိုင်ငံကအမျိုးသားလူငယ်ကွန်ရက်ဖွဲ့စည်းရမှာပါဝင်ကူညီခဲ့ပြီးလူငယ်တွေဖွံ့ဖြိုးတိုးတက်ရေးကိုကူညီလှုပ်ဆောင်ပေးခဲ့သူတဦးဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016တက်တစ်စာလူငယ်ကောင်းဆောင်စုကိုချီးမြှင့်ခဲ့တာပါ2016ခုနှစ်ဆုရှင်တွေထဲမှာတော့မြန်မာနိုင်ငံကမတ်တင်စာရွှန်းလက်ရည်ပြင်မတူကွဲပြားမှုတွေရှိနေတဲ့လူမှုအတိုင်းဝိုင်းကြားငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်အောင်ကြိုးပမ်းသူပညာရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေမှာနှိမ့်မြုပ်လုပ်ကိုင်နေသူတွေအဖြစ်ပါလက်စတိုင်း၊မော်လ်တာ၊ဟွန်ဒူရပ်စ်၊ပြင်သစ်၊ကင်ညာ၊အာဖဂန်နစ္စတန်၊တူနီးရှား၊ဂျော်ဂျီယာနဲ့အင်ဒိုနီးရှားနိုင်ငံတို့ကလူငယ်တွေလည်းပါဝင်ခဲ့ကြပါတယ်
ဒီဘာနဲ့ကမှာသမ္မတဦးတင်ကျော်ရဲ့လူငယ်ခွင့်အမိန့်နဲ့ပြီးခဲ့တဲ့ဒီနေ့ကနေနေ့ကနိုင်ငံရေးကျင်းသား83ယောက်ထပ်ပြီးလွတ်မြောက်လာတာကိုကြိုဆိုတဲ့အကြောင်းမနေ့ကဂျနီဗာကုလသမဂ္ဂမှာကျင်းပတဲ့ဇင်းသားရှင်းလင်းပွဲမှာကုလသမဂ္ဂလူခွင့်ရေးကော်မရှင်မင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသွားပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံမှာနိုင်ငံတကာစံနှုန်းနဲ့ကန့်ကျင်မှုရှိတဲ့အရင်အစိုးရလက်ထက်တွေတုန်းကငင်းချမ်းစွာစံတာထုတ်ဖော်သူတွေကိုထောင်ချောက်ဝသုံးပြုခဲ့တဲ့လက်ရှိတည်ဆဲဥပဒေတွေကိုပြင်ဆင်ရေးအစိုးရနဲ့လွှတ်တော်ကကြိုးပမ်းချက်တွေကိုကူညီပေးသွားမယ်လို့ဆိုပါတယ်ဒေါက်တာမြန်မာသတင်းတပုတ်ကတော့မြန်မာလူသမားတွေအများစုပါဝင်တဲ့ရှစ်တောင်အာရှနိုင်ငံတချို့ကငါးဖန်လူသားတွေအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတွေကပင်လယ်စာလုပ်ငန်းတွေမှာကြီးကျယ်နေလို့ခိုက်ခံရတဲ့အခြေအနေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ AB သတင်းဌာနဒီနေ့2016ခုနှစ်အတွက်နိုင်ငံတကာသတင်းပညာထူးချွန်သူတွေကိုပေးတဲ့ပူလီဇာဆုကိုရရှိသွားပါတယ်စုမျိုးစားတွေခွဲခြားပြီးတဲ့အထက်မှာအများပြည်သူအကျိုးဆောင်ကဏ္ဍအတွက်ရရှိတာဖြစ်ပြီးဒီသတင်းကိုရေးသားသူတွေအထက်မှာတော့မြန်မာနိုင်ငံကကချင်တိုင်းရင်းသူတစ်ယောက်ဖြစ်တဲ့အက်စတာဟူဆန်လည်းပါဝင်ပါတယ်
။ကုလသမဂ္ဂကဖွဲ့စည်းထားတဲ့ကမ္ဘာခေါင်းဆောင်တွေပါဝင်တဲ့အထူးအဖွဲ့ဟာကမ္ဘာတဝန်းမူရဆွေးဝါးဆိုင်ရာမူဝါဒကိုဆွေးနွေးဖို့မနေ့ကတွေ့ဆုံခဲ့ကြပြီးဒါဟာအနှစ်20အတွင်းပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးရဖြစ်ပါတယ်။နိုင်ငံတကာမှာမူရဆွေးဝါးနဲ့ပတ်သက်လို့ဥပဒေတွေတင်းကျပ်မှုအားနည်းလာတာကိုကမ္ဘာခေါင်းဆောင်တွေဆွေးနွေးကြတာဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေရင်ဆိုင်နေရတဲ့မူရဆွေးပြဿနာကိုဖြေရှင်းဖို့လိုအပ်ကြောင်းနိုင်ငံအားလုံးကသဘောတူညီကြပေမယ့်ဘလို့ကင်တွယ်ဖြေရှင်းသွားမလဲဆိုတဲ့အပေါ်မှာတော့ကွဲလွဲချက်တွေရှိနေကြတာပါ။ဒီဆွေးနွေးပွဲကနေကြီးကြီးမားမားဆုံးဖြတ်ချက်တစုံတရာချနိုင်မယ့်အနေအထားတော့မရှိပါဘူး။
တရုတ်နိုင်ငံမှာဆွေရရာရှိကြီးတွေရဲ့လက်ဆမှုတပ်ဖြည့်ကြီးရတဲ့သူတို့ရဲ့အိမ်တောင်ဘက်နဲ့သားသမီးတွေရဲ့စီးပွားရေးလုပ်ငန်းထိန်းချုပ်ခွင့်အ အစပြုအစည်းအဝေးကိုရှန်ဟိုင်းစီးပွားရေးမြို့တော်အပြင်ပဲတခြားမြို့ကြီး၄မြို့အထိတိုးချက်ပြီးတော့တရုတ်အစိုးရရရှိတွေကဆောင်ရွက်နေပါတယ်။ကမ္ဘာတဝန်းအစိုးရခေါင်းဆောင်တွေပါဝင်ပြည်ပမှာရှုပ်ဝဲဗန်ဆင်းဖွင့်ထားသူတွေအကြောင်းပနမပေပါလို့ခေါ်တဲ့ဆင်းတွေထွက်လာခဲ့ပြီးနောက်ပိုင်းအဲ့ဒီဆင်းမှာတရုတ်နိုင်ငံအစိုးရရရှိကြီးတွေတရုတ်သမ္မတရှီကျင်းပင်အပါအဝင်တခြားသူတွေရဲ့ဆင်းတွေထွက်လာပြီးနောက်ပိုင်းတရုတ်နိုင်ငံအနေနဲ့လက်ဆောင်မှုတိုက်ဖျက်ရေးကိစ္စတွေကိုအချိန်မြင့်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ။
အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါမြန်မာသမ္မတဦးထင်ကျော်ရဲ့လူငယ်ခွင့်အမိန့်နဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကနိုင်ငံရေးအကျဉ်းသား83ဦးထပ်ပြီးလွတ်မြောက်လာတာကိုကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲကြန့်ရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအမြန်ဆုံးလွတ်မြောက်ရေးတေချာအောင်ဆောင်ရွက်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းမနေ့ကဂျနီဗာကုလသမဂ္ဂမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်မင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောသွားပါတယ်။အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဟာဧပြီလ10ရက်နေ့မှာအာဏာယူပြီးတဲ့နောက်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးရပ်ပိုင်းအတွင်းစတင်ဆောင်ရွက်ခဲ့ပါတယ်။မတရားဖမ်းဆီးထားသူတွေလွတ်မြောက်လာရေးကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းဧပြီလ9ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ထုတ်ပြန်ကြေညာချက်အပြီးနောက်တစ်ရက်ဧပြီလ10ရက်နေ့မှာကျောင်းသူကျောင်းသားတွေနဲ့နောက်18ရက်နေ့မှာတော့နိုင်ငံရေးအကျဉ်းသားတွေကိုဇက်တိုက်လွှတ်ပေးခဲ့ပါတယ်။ဒီလိုဆောင်ရွက်မှုကိုကုလသမဂ္ဂကလိုက်လိုက်လဲလဲကြိုဆိုကြောင်းမနေ့အင်္ဂါနေ့ကဂျနီဗာကုလသမဂ္ဂမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်မင်းကြီးရဲ့ပြောခွင့်ရအမျိုးသမီးရာဖီနာရှမ်ဒက်စနီကပြောသွားပါတယ်
On Myanmar, the High Commissioner warmly welcomes the release on Sunday of a second wave of 83 prisoners on Myanmar.
မြန်မာသမ္မတဦးထင်ကျော်ရဲ့လူငယ်ချမ်းသာခွင့်အမိန့်နဲ့23ရက်နေ့ကနိုင်ငံရေးအကျဉ်းသား83ယောက်ထပ်ပြီးလွတ်မြောက်လာတာကိုကုလသမဂ္ဂကနှွေးထွေးစွာကြိုဆိုလိုက်ပါတယ်။လွတ်မြောက်လာသူတွေထဲမှာလူခွင့်ရေးနဲ့မြေယာပိုင်ဆိုင်ခွင့်အရေးလှုပ်ရှားနေသူတွေလည်းဖြစ်တဲ့အပြင်ငြိမ်းချမ်းစွာဆန္ဒပြမှုတွေအတွက်6ကြိမ်တိုင်ဖမ်းဆီးခံခဲ့ရတဲ့နှောင်းလာလူခွင့်ရေးကာကွယ်ရေးလှုပ်ရှားသူကိုနေမျိုးစဉ်လူမှုအဖွဲ့အစည်းရေးတိုက်ပွဲဝင်နေသူကိုထင်ကျော်2014ခုနှစ်ကကာကွယ်ရေးပစ္စည်းဆက်ယုံကိုလျှို့ဝှက်ဓာတုလက်နက်ဆက်ယုံဆိုပြီးသတင်းဖော်ပြမှုနဲ့နှစ်ရှည်ထောင်နှံချမှတ်ခံထားရတဲ့ Unity Channel ကအက်ဒီတာချုပ်အပါအဝင်သတင်းသမား5ဦးအထည်ချုပ်ဆက်ယုံအလုပ်သမားတွေရဲ့ဆန္ဒပြပွဲကိုထောက်ခံကူညီခဲ့တဲ့အတွက်ထိမ့်သိမ်းခံရတဲ့အလုပ်သမားရေးလှုပ်ရှားသူ4ဦးနောက်မဘာသာဖုန်ကြီးတွေကိုဝေဖန်ခဲ့တဲ့အတွက်ထောင်နှံ2နှစ်ချမှတ်ခံထားရတဲ့ဦးထင်လင်းဦးတို့ပါဝင်ပါတယ်
ဒါပြင်မြန်မာနိုင်ငံမှာနောက်ထပ်နိုင်ငံရေးအကျဉ်းသားတွေမရှိစေဖို့ဆက်လက်ကြိုးပမ်းသွားမယ်ဆိုတဲ့သမ္မတဦးထင်ကျော်ရဲ့မိကွန်းပြောဆိုချက်ကိုလည်းကုလသမဂ္ဂကချီးကျူးကြောင်း Miss Sham Dasani ကပြောပါရယ်ပြီးခဲ့တဲ့နှစ် Mesh La ကအမျိုးသားပညာရေးဥပဒေပြင်ဆင်ရေးဆန္ဒပြခဲ့လို့အကြမ်းဖက်ဖမ်းဆီးထိန်းသိမ်းခံရပြီးဆွဆွဲချက်ပေါင်းများစွာနဲ့အမှုတွေကိုတရားရုံးမှာတစ်နှစ်ကျော်ကြာအောင်စစ်ဆေးခံခဲ့ရတဲ့ကျောင်းသူကျောင်းသားတွေကိုလည်းသူတို့ရဲ့အမှုတွေကိုရုတ်သိမ်းပေးလိုက်ပြီးပြန်လွတ်ပေးလိုက်တာအပါအဝင်နိုင်ငံအကျဉ်းသားပေါင်း199ဦးဟာဧပြီလ10ရက်နေ့ကပထမဆုံးအတုပ်ဖြစ်လွတ်မြောက်လာခဲ့ပါတယ်။အခုလိုနိုင်ငံအကျဉ်းသားတွေအဆက်မပြတ်လွတ်မြောက်လာမှုနဲ့အကာအကွယ်ပေးနိုင်အောင်ဆောင်ရွက်ပေးဖို့ကြိုးစားမှုဟာမှန်ကန်တဲ့လမ်းကြောင်းကိုဥတည်ဖို့အရေးပါတဲ့အဆင့်တွေဖြစ်တယ်လို့ Miss Sham Dasani ကအခုလိုပြောပါတယ်
။ We encourage the government to build upon such human rights gains to ensure that all the people of Myanmar enjoy their fundamental freedoms.
မြန်မာပြည်သူတွေအားလုံးသူတို့ရဲ့အခြေခံလူလတ်ခွင့်အပြည့်အဝရရှိဖို့အခုလိုလူခွင့်ရရှိမှုတွေကိုတည်ဆောက်ပေးဖို့မြန်မာအစိုးရကိုကုလသမဂ္ဂကအားပေးပါတယ်။ဒီဖြစ်စဉ်အရနေစုံနယ်ပြားဒေသတွေအပါအဝင်အချင်းထောင်တွေထဲမှာဆက်ပြီးရှိနေတဲ့မတရားဖမ်းဆီးခံထားရသူတွေအားလုံးအမြန်ဆုံးလွတ်ပေးရေးတရားအောင်ဆောင်ရွက်ပေးဖို့အစိုးရကိုတိုက်တွန်းပါတယ်
။တစ်ဆက်သေးပဲကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်မင်းကြီးရုံးအနေနဲ့ NLD အစိုးရရောလွတ်တော်ကပါပြင်ဆင်ပြောင်းလဲဖို့စူးစမ်းနေတဲ့ဥပဒေရင်းနဲ့ပတ်သက်ပြီးအကူအညီပေးဖို့အဆင့်သစ်ဖြစ်နေတယ်လို့လည်း Ravina Shamdasani ကပြောပါတယ
် Our office stands ready to provide its expertise and support of efforts by the government and parliament
မြန်မာနိုင်ငံမှာနိုင်ငံတကာစံနှုန်းနဲ့ကိုက်ညီမှုရှိတဲ့ပြည်အရင်အစိုးရလက်ထက်တွေကငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုထောင်ချဖို့အသုံးပြုခဲ့တဲ့လက်ရှိတည်ဆဲဥပဒေတွေကိုပြင်ဆင်ဖို့အစိုးရနဲ့လွတ်တော်ကကြိုးပမ်းချက်တွေကိုကူညီဖို့အတွက်ဥပဒေကျွမ်းကျင်သူတွေကိုဆက်လွတ်ဖို့ကျမတို့ရုံးကအဆင်သင့်ဖြစ်နေပါတယ်။ မြန်မာနိုင်ငံမှာလူခွင့်ရေးကိုမြင့်တင်ရေးနဲ့ကာကွယ်ရေးအတွက်နောက်ထပ်တိုးတက်မှုတွေကိုဆောင်ရွက်ပေးနိုင်ရေးအတွက်လည်းဖြစ်ပါတယ်
။လက်ရှိလွတ်မြောက်ဖို့ကြံနေသူတွေထဲမှာအရေးပေါ်အပ်ဥပဒေပုံမှန်နဲ့ထောင်ဒဏ်2နှစ်ချမှတ်ခံထားရတဲ့ဘာသာပေါင်းစုံလွတ်လပ်ခွင့်ငြိမ်းချမ်းစွာလှုပ်ရှားနေသူတွေဖြစ်တဲ့မက်ပွင့်ဖြူလန့်နဲ့ကိုစစောလက်တို2ဦးအပါအဝင်အလားတူပုံမှန်နဲ့အမှုရင်ဆိုင်နေရတဲ့မန္တလေးအချင်းထောင်မှာထိမ့်သိမ်းခံထားရသူ2000ခွန်ရွှေဝါရောင်တော်လန်ရေးမှလူသိများတဲ့ဥဂန်ဘီယာခေါ်ညီညီလွင်တို့ပါဝင်နေတယ်လို့လူခွင့်ရေးကော်မရှင်မင်းကြီးယုံရဲ့အစီရင်မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်တွေကိုနားဆင်နေကြတာပါရှင်။အမေရိကန်နိုင်ငံသား၏ဌာနကဒီကနေ့ဗုဒ္ဓဘူးနေ့မှာနိုင်ငံတကာတက်တစ္ဆလူငယ်ကောင်းဆောင်စုပေးပွဲအခမ်းအနားဒီနှစ်အတွက်လူမှုရေးအပြောင်းလဲကိုအပြုသဘောဆောင်ဖန်တီးကြိုးပမ်းမှုတွေအတွက်ကဘာတဝမ်းကလူငယ်၁၀ဦးကိုဂုဏ်ပြုမှာဖြစ်ပါတယ်။အဲ့ဒီအထက်မှာမြန်မာလူငယ်အမျိုးသမီးတင်စာရွှင်းလဲရီလည်းပါဝင်ပါတယ်။အကြောင်းစုံကိုဒေါ်လှလှတန်းကဆက်ပြီးတင်ပြမှာပါရှင
်။ကဘာတဝမ်းမှာလူမှုရေးအပြောင်းလဲကိုအပြုသဘောဆောင်စွာပြောင်းလဲမှုကြိုးပမ်းအားထုတ်မှုတွေအတွက်အမေရိကန်နိုင်ငံသား၏ဌာနကဒါဟာပထမအဆုံးကျင်းဖြစ်ချိမြင့်တဲ့ဆုလည်းဖြစ်ပါတယ်။ဆုရှင်ဆယ်ဦးတို့ရဲ့အမိကဧပြီလ13ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးအသက်16နှစ်ကနေ24နှစ်ကြားနိုင်ငံတကာတက်တစ္ဆလူငယ်ခေါင်းဆောင်ဆုရှင်တွေနဲ့ထူးခြားချက်တစ်ခုကတော့မြန်မာနိုင်ငံကအမျိုးသမီးလူငယ်ဆုရှင်တူပါဝင်နေတာပဲဖြစ်ပါတယ်။မတ်တင်စာရှင်လက်ကြီးကတော့အမျိုးသားလူငယ်ကွန်ကရစ်နဲ့ရန်ကုန်လူငယ်ကွန်ရက်တို့ကိုဒီနိုင်ဆောင်ရွက်ပေးနေသူတူဖြစ်ပါတယ
်ဒီကကျွန်တော် National Youth Congress လို့ပြောရဲအမျိုးသားလူငယ် Congress က2012ခုနှစ်မှာလုပ်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာလူငယ်တစ်ဆုံဆွေးနွေးပွဲကိုဥဆောင်ကျင်းပကြတဲ့လူငယ်တွေထဲမှာလည်းကျွန်မတယောက်အပါအဝင်ဖြစ်တယ်အဲ့ရနေတစဉ်ကျွန်တော်မျိုးသားလူငယ် Congress ဆိုပြီးတည်ထောင်ပြီးတော့ဒီနိုင်ငံတော်မှာရှိနေကြတဲ့လူငယ်တွေတစ်ဆုံဆွေးနွေးဖို့အတွက်လူငယ် Forum တွေကိုဥဆောင်ကျင်းပကြတဲ့ကွန်ရက်ဖြစ်ပါတယ်ရန်ကုန်မှာဆိုလည်းကျွန်တော်ရန်ကုန်လူငယ် Forum ပထမဆုံးအကြိမ်ကိုကျွန်တော်2013ခုနှစ်မှာကျင်းပခဲ့တယ်။2012ခုနှစ်မှာလည်းဒီအာဆီယံလူငယ် Forum ကိုဒီ National Youth Congress အနေနဲ့ကျွန်တော်ဦးဆောင်စီစဉ်ကျင်းပခဲ့ပါတယ်။ဒါအပြင် UN ရဲ့အထိမ်းအမှတ်နေ့ဖြစ်တဲ့အငငယ်တကာလူငယ်များနေ့ဒီမှာလည်းကျွန်တော်တို့နိုင်ငံနဲ့တဝမ်းမှာလူငယ်ပွဲတွေဖြစ်ပျောက်လာဖို့အတွက်ကိုကျွန်တော်တို့အားလုံးစုစည်းပြီးတော့ကြိုးပမ်းကြရတယ်။ရန်ကုန်မှာဆိုရင်လည်းရန်ကုန်လူငယ်ပွဲတော်နဲ့လူငယ်အဖွဲ့အစည်းပြပွဲဆိုပြီးတော့2014ခုနှစ်ကစတင်ပြီးတော့ကျွန်တော် UN အဖွဲ့အစည်းနဲ့လက်တွဲပြီးလုပ်ခဲ့တာရှိပါတယ်။ဒါအပြင်ကျွန်တော်က My Friend Campaign ရဲ့ Coordinator တယောက်လည်းဖြစ်ပါတယ်။ My Friend Campaign ကတော့ဒီလူငယ်တွေကြားထဲမှာရှိနေတဲ့မတူကွဲပြားမှုတွေကိုအသိမှတ်ပြုပြီးတော့တငယ်ချင်းချင်းချင်းကြားထဲကချစ်ခင်ရင်းနှီးမှုတွေကိုအဓိကဖော်ထုတ်ရတဲ့ Campaign ဖြစ်ပါတယ်။ဒါအပြင်ဒီ American Tamil ရဲ့လူငယ်အတိုင်းအမြန်ခံအဖွဲ့မှလည်းကျွန်မအဖွဲ့ဝင်တူဖြစ်ပါတယ်ရှင်
။အဲ့တော့အခုလို့ပေါ့နော်နိုင်ငံတကာတက်တစ္ဆလူငယ်ခေါင်းဆောင်စုချီးမြှင့်ခြင်းခံရတဲ့အပေါ်မှာရောကိုပြန်သွားတဲ့အခါမှာကုမြန်မာနိုင်ငံကလူငယ်တွေအတွက်ဘာတွေတည်ဆောင်သွားမလဲရှင
်ဒီစို့ရတဲ့အခါမှာကျမအနေနဲ့ဝမ်းသာတာကလှုပ်ရှားမှုပေါ့နော်အခက်အခဲတွေကြားရလုပ်ခဲ့ရတယ်လည်းရှိရယ်မစုံမနစ်နဲ့စတိုက်စင်ခေါ်မှုတွေကြားလုပ်ခဲ့ရတယ်ရှိရယ်ဒါတွေကိုအတိမတ်ပြုခံရတဲ့အတွက်ကြောင့်မလို့ American ပြည်ထောင်စုဒီလိုမျိုးစို့ကိုရှင်းပြပေးရတဲ့အတွက်အများကြီးဝမ်းသာတယ်ကျေးဇူးတင်တယ်အချိန်ထဲမှာလည်းအခု American ပြည်ထောင်စုမှာကျွန်တော်လာပြီးတော့စုရတဲ့လူငယ်အချင်းချင်းဆွေးနွေးမှုတွေလုပ်ရတယ်နောက်အသိပညာတွေဖလှယ်ရတဲ့အခါမှာကိုယ်နဲ့တက်တူရွယ်တူတွေကအခြားလူငယ်တွေကသူတို့နိုင်ငံတွေမှာရောဘလို့အခက်အခဲတွေအဲ့ဒီကြောင့်လှုပ်ရှားမှုတွေလုပ်ကြတယ်ဆိုရဲအဓိကကစိတ်ခွန်အားရပါတယ်ဒီစိတ်ခွန်အားတွေကကျွန်မတို့အများကြီးရှေ့လှုပ်ရှားမှုတွေလုပ်ဖို့အတွက်တွန်းအားတွေပေးတယ်ဒါအပြင်လူငယ်တွေနဲ့သက်ဆိုင်တဲ့ပူပေါင်းလှုပ်ဆောင်မှုတွေဒါတွေကလည်းဒီ American ပြည်တော်စုမှာရှိနေတဲ့အဖွဲ့အစည်းတွေနဲ့ချိတ်ဆက်မှုတွေရခဲ့တယ်နောက်ဒီ American လွှတ်တော်တွေလည်းတွားရောက်လေ့လာပြီးတော့သူတို့စီကိုလည်းအကြံပြုရတယ်လုပ်ခဲ့ရတယ်ဆိုတော့ဒါတွေကနောက်ပိုင်းနေလူငယ်တွေရဲ့ပါဝင်မှုမြန်မာနိုင်ငံကလူငယ်တွေကိုလည်းဒီနိုင်ငံတကာဆင်မြင့်မှာထပ်မံတွေ့ရှိရဖို့အတွက်ကိုခွင့်လန်းကောင်းတွေဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။
တခြားဆုရှင်တွေကတော့ညီချင်းစပါအမြင့်ကြီးဖလှယ်နိုင်မှုလူငယ်တွေအတွက်စကြေလူဝဲတွေကျင်းပပေးတဲ့အဖွဲ့ကိုမှတ်တည်ခဲ့သူပါလက်စတိုင်းသားတူအောက်ခြေလူဒန်းစားအတွက်ပညာရေးစီမံကိန်းတွေကိုဦးစားပေးလုပ်ခဲ့တဲ့မော်တာကအမျိုးသမီးငယ်တူပြင်း Honduras နိုင်ငံမှာကမ္ဘာလူသားမျိုးတော်လို့နာမည်ချီးတဲ့သူ့ရဲ့မျိုးကနေလူစိုးခိုင်းဝင်ဖြစ်ရာကသနပ်ပြေခံခဲ့ရပြီးစိတ်ပြောင်းကလူငယ်တွေရာဇဝတ်မှုနဲ့ကင်းအောင်လှုပ်ရှားလုပ်ကင်ပေးနေတဲ့ Honduras လူငယ်တဦးတို့လည်းပါဝင်ပါတယ်။ဒါအပြင်မတူကွဲပြားတဲ့ကိုယ်ွယ်တဲ့ဘာသာတွေကြားအရင်းနှီးမှုတွေရရှိဖို့ဆောင်ရွက်ခဲ့တဲ့ပြင်သစ်ကလူငယ်တဦးကင်ညာမှာတိုင်းရင်းလူမျိုးစုတွေကြားပြန်လည်ရင်ကြားစီရေးအတွက်ထောက်ခံအားပေးခဲ့သူကင်ညာနိုင်ငံသားတဦးနဲ့အာဖဂန်နစ္စတန်ကနေလူငယ်တွေစွန့်ခွာထွက်မသွားရလေအောင် လူမှုရေးဆိုင်ရာလှုပ်ရှားမှုတွေကိုလုပ်ကိုင်ပေးနေတဲ့အာဖဂန်လူငယ်တူပြင်တူနီးရှားမှာအမျိုးသမီးနဲ့လူငယ်တွေအတွက်ဆောင်ရွက်ပေးနေသူတူနဲ့ဂျော်ဂျာကခင်မီနီးပညာတုံးပြီးပြန်လည်ရင်ကြားစီရေးတိုးတက်မှုတွေကြိုးပမ်းနေသူတူပြင်အင်ဒိုနီးရှားကလူငယ်တူကတော့သူစာတီအောင်ဘုံမှာဆယ်နှစ်ကြာဘာသာရေးအကြမ်းဖက်မှုရင်ဆိုင်ရပြီးတဲ့နောက်လူငယ်တွေအနေနဲ့မတူကွဲပြားတဲ့ဘာသာတွေကြားနားလည်မှုရရှိစေဖို့ကျိုးပန်းပေးခဲ့တဲ့လူငယ်တူတို့ပါဝင်ကြတာဖြစ်ပါတယ်။စူပီးပွဲခန္ဓာကိုယ်တော့ဝါရှင်တန်စံတော်ချိန်ဧပြီလ20ရက်ဗုဒ္ဓဟူးနေ့မနေ့10နာရီမြန်မာစံတော်ချိန်ကတော့ဧပြီလ21ရက်ကြာသပတေးနေ့ညနေမှကျင်းပမှာဖြစ်ပြီးဆူရှင်တွေအနေနဲ့စူပီးပွဲခန္ဓာပြီးမှအမေရိကန်ပြည်ထောင်စုမှမေလစောစောပိုင်းထိခေါင်းဆောင်ပိုင်းပြည့်ချင်းမှုအစီအစဉ်တွေကိုလေ့လာစီပူနိုင်ဖို့အတွက်အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှတွားရောက်လေ့လာမှဖြစ်ပြီးသူရဲ့လှုပ်ဆောင်နိုင်မှုတိုးမြင့်နိုင်ရေးအတွက်လည်းနီလန်အထောက်ကူတွေကိုတိုးချဲ့နိုင်ဖို့ကြိုးပမ်းသွားကြမှာလည်းဖြစ်ပါလိမ့်ရှင်
။ဒေါ်လလသန်းပြောပြသွားတာပါရှင်။ဗုဒ္ဓဘူးနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုကဘာတလားကသောရရှင်နေတိုက်ရိုက်နားဆင်မယ်ဆိုရင်အင်တာနက်လိပ်စာကတော့ burmese.voanews.com ဖြစ်ပါရရှင်။ထိုင်းနိုင်ငံကော့တောင်အပန်းပြေကျွန်းလို့ခေါ်တဲ့လေကျွန်းလူတက်မှုမှာတေးတန်းချမှတ်ခံရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးအတွက်၅ချိန်မြောက်အယူခံကိုထိုင်းအယူခံတရားရုံးကနောက်ထပ်တစ်လတိုးပေးဖို့ဧပြီလ19ရက်နေ့ကခွင့်ပြုလိုက်ပါတယ်။ VOA သတင်းတောက်မအေးမာကအကြောင်းစုံကိုပြောပြမှာပါရှင်
။ထိုင်းနိုင်ငံကော့တောင်အပန်းချေကျွန်းလို့ခေါ်တဲ့လေကျွန်းမှာဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသားနှစ်ဦးကိုထိုင်းတရားရုံးကဒီဇင်ဘာလ24ရက်နေ့ကတေးတန်းချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတလချင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်ဖြစ်ထိုင်းအယူခံတရားရုံးကခွင့်ပြုပေးခဲ့တာပါတရားခဏ်ဖြစ်ဆွတ်ဆွဲခံရသူတွေကိုစစ်ဆေးမေးမြန်းဖို့အတွက်အကြေးထောင်ထဲမှာမြန်မာနဲ့ထိုင်းတက်ကြွတဲ့သူတွေကိုဘာသာပြန်ဖို့အတွက်ဘန်ခွန်အကြေးထောင်ကနေခွင့်မပြုတာကြောင့်တရားခဏ်တွေရဲ့အကျိုးဆောင်ရှိနေတဲ့ဘက်ကစစ်ဆေးမေးမြန်းမှုတွေထပ်လုပ်နိုင်ဖို့အတွက်နောက်ထပ်ရက်တိုးရနိုင်ဖို့အတွက်စီစဉ်ခဲ့ပါတယ်။လာမယ့်မေလ23ရက်နေ့အထိအယူခံရှောက်နိုင်ဖို့ထပ်တိုးခွင့်ပြုရတဲ့အခြေအနေနဲ့ပတ်သက်လို့တရားခဏ်တွေရဲ့အကျိုးဆောင်ရှိနေဖြစ်တဲ့ဦးအောင်မျိုးတန်းကအခုလိုပြောပြပါတယ်
။ဟာ23ရက်5လ2014ခုရက်တလထပ်တိုးရပါတယ်။အခုကဇရုရတင်တောင်းတာဆိုတော့5ချိန်မြောက်ပေါ့။ဟုတ်ပါတယ်။ဒီတဲ့စပတ်ကတော့ရှင်းနေမှာကောင်းစီနဲ့ဘာသာပြန်နဲ့အယူခံနဲ့ပတ်သက်တဲ့သူ့အကြောင်းအရာလေးတွေကိုအဲခံနေနဲ့မေးနေတယ်ဆိုပြီးတော့ဘန်ခဝမ်ထောင်သွားကြပါတယ်။အဲလိုသွားတဲ့အချိန်မှာဘန်ခဝမ်ထောင်ကတာဝန်ရှိတဲ့လူကြီးကနေပြီးတော့ထိုင်းရှင်နေပြီးဆိုတော့ပြည်ဝင်ပြည်ပြီးတော့အမာဘာသာပြန်ပြီးနဲ့အမာဘာသာပြန်လို့တော့ပြည်ဝင်ပြည်ပြီးဖြစ်ပါဦး။အဲလိုမဖြစ်တော့ကြောင့်မို့လဲစာတင်ရဲ့ထိုင်းရှင်နေမှာကောင်စီကနေပြီးတော့ဆက်စပ်နေခဲ့တာလည်းရှိပါတယ်။ဒါကြောင့်မို့အဲလိုဟာကြတော့ကလီဒီစ်မှာမေးမရကမာဘာသာကိုထိုင်းရှင်းနေတာကောင်းရှင်းနေတဲ့ရဲ့ဘလို့မသိနိုင်မင်းနဲ့ဘာသာပြောင်းခေါ်တာကိုခွင့်မပြုတော့ကြောင့်မို့အဲ့ဒီပြောင်းဆောင်ရမယ့်အချက်တွေအလုံးဟာဆောင်ရခြင်းမရှိနိုင်ဘူးခကြောင့်မို့လေအခုလိုအယူခံအချိန်မှာအချိန်မီမတင်နိုင်ဘူးဆိုတာဖြစ်သွားတာပ
ါအယူခံတရားရုံးကတော့ဒီလိုအယူခံရက်ကိုထပ်တိုးတောင်းဆိုမှုနဲ့ပတ်သက်လို့နောက်ဆုံးအကြိမ်ဖြစ်ခွင့်ပြုပေးခဲ့တယ်လို့လည်းဆက်ပြောပြပါတယ
်တရားရုံးကလည်းပြောလိုက်ပါတယ်ဒီဟာကနောက်ဆုံးအကြိမ်ခွင့်ပြုတာပါလို့အဲ့လိုပြောလိုက်ပါတယ်ဒါပေမဲ့အန်ဂယ်ရိုဘက်ကတင်ပြတဲ့အကြောင်းအရာလည်းခုနကပြောသလိုပါပဲအခုဒီလိုခပ်ပြီးရေတိုးတောင်းအောင်ကြောင်းဟာဥပဒေရဘာသာပြန်ခေါ်သွားခွင့်ရှိတဲ့ဒေသကိုဒီထောင်ကနေပြီးတော့ခေါ်ခွင့်မပြုဘဲနဲ့တားရှိတဲ့ကြောင့်မို့လိုအပ်တဲ့အချက်တွေတောင်းဆိုလို့မရဘူးပြောဆွေးနွေးခွင့်မရခဲ့ဘူးဒါတမို့လေဒီလိုခပ်ပြီးတော့အယူခံတောင်းနေလို့တင်ပြထားတာကိုတရားရင်ကလက်ခံတာပါသူကအယူခံတရားရင်ပေါ့
အခုအယူခံရဲ့နောက်ထပ်တစ်လထပ်တိုးရတဲ့အတွက်တရားခဏ်နေဖြစ်တဲ့မြန်မာလူငယ်နှစ်ဦးကိုစစ်ဆေးမေးမြန်းနိုင်ဖို့ဘန်ခွန်အကျဉ်းထောင်ကိုထပ်မံသွားရောက်ဖို့ရှိနေပြီးအကျဉ်းထောင်ကခွင့်ပြုမပြုဆိုတာတော့အချိန်နဲ့မသိရသေးဘူးလို့လည်းဆိုပါတယ
်အဲ့ဒီခါမှာဘာလည်းပြန်ခေါ်ပြီးတော့သွားမယ်အရင်ကတော့တောင်းမလားမတောင်းလားတော့မသိဘူးဒါပေမဲ့ဆက်ဆံရတဲ့ကူတော့ချိန်နဲ့ကောင်စီကစာတင်ပြီးတာဒီလိုမဖြစ်တင်ဘူးဒါဟာဖိုင်းလို့မျိုးမဟုတ်ဘူးပမာတရားခဏ်ဖြစ်တဲ့ကြောင့်ပမာတရားခဏ်တရားကိုစကားပြောဖို့ဟာမှာဘာလည်းပြန်လို့လေဆိုအကြောင်းကိုသူတို့တင်တာပြီးစာရေးထားပါပြီ
မြန်မာရွှေပြောင်းလို့တမခန့်မှန်းကြီး4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုတွေကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုတွေကြောင်းဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံခဲ့ရတဲ့မြန်မာလူငယ်2ဦးကိုတော့ တနေ့ကြော်ကြားထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်ထေရန်ပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်။သူတို့လွတ်မြောက်ရေးနဲ့တရားမျှတစွာစီရင်နိုင်ဖို့အတွက်မြန်မာနိုင်ငံတဝန်ဆန္ဒပြပွဲကြီးတွေအကြီးအကျယ်ဖြစ်ပွားခဲ့ကရခိုင်ပြည်နယ်တွင်းကမြို့နယ်15မြို့နယ်ကလူလူအင်အားသသိန်းခန့်ဟာလဲထိုင်းဘရင်မင်းမြတ်နဲ့ထိုင်းဆိုရကိုလက်မှတ်ရေးထိုးထားတဲ့မေတ္တာရက်ခံစာတစ်စောင်နဲ့ပေးပို့ထားပါတယ်ရှင်
။အခုဆက်လက်တင်ဆက်မယ့်သတင်းမှာတော့နယူးယောက်ပြည်နယ်မှာမနေ့ကကျင်းပတဲ့ဒီမိုကရက်နဲ့ရီပပ်ဘလစ်ကင်ပါတီတွေရဲ့ပါတီတွင်းပမာဏရွေးကောက်ပွဲတွေအကြောင်းပြောပြမှာပါ။ဒီရွေးကောက်ပွဲတွေမှာရှေ့ဆုံးကဥဆောင်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟယ်လရီကလင်တန်နဲ့တကြယ်တထေးဒေါ်နယ်ထရမ့်တို့ဟာမဲယုံတွေစီကိုတွားရောက်ပြီးမဲပေးခဲ့ကြပါတယ်။ AP သတင်းတွေကိုအခြေခံပြီးကိုရဲကောင်ကပြောပြမှာပါရှင်
။အင်္ဂါနေ့ကနယူးယောက်ပြည်တယ်မှာပါတီဝင်ပနာမရွေးကောက်ပွဲတွေကျင်းပခဲ့ရမှာဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းဟီလာရီရော်ဒန်ကလင်တန်ဟာနယူးယောက်ချပါကွာရက်ကွက်ကမဲယုံမှာတွားရောက်ပြီးမဲပေးခဲ့ပါတယ်။ကလင်တန်နဲ့ခင်မွန်းဖြစ်သူသမ္မတဟောင်းဘီကလင်တန်တို့ဟာအဲ့ဒီရက်ကွက်ထဲကမဲယုံတရှိရာဂရော့ဖလင်အလဲတန်းကျောင်းထဲကိုဝင်ရောက်လာကြပြီးမဲဆန္ဒရှင်တွေကိုလက်ဆွဲနှုတ်ဆက်ပြီးစကားပြောခဲ့ကြပါတယ
်။ It feels great and I am so excited about both campaigning here in New York, voting here in New York and
ဒီမှာအရင်ကဝမ်းသာမိပါတယ်။နယူးယောက်မှာမဲဆွဲစည်းရုံးရတာရောမဲလာပေးရတာနှစ်မျိုးစလုံးဟာစိတ်လှုပ်ရှားစရာကောင်းတဲ့အတွေ့အကြုံပါ။ပြီးတော့ကျွန်မကနယူးယောက်ကိုချစ်တယ်လေ။ပြီးခဲ့တဲ့နှစ်ပတ်အတွင်းပြည်နယ်အနှံ့လှည့်လည်ခဲ့ရတာတကယ်ကိုစိတ်ချမ်းသာစရာပါပဲလူတိုင်းပဲမဲလာပေးကြလိမ့်မယ်လို့မျှော်လင့်ပါတယ်ကျွန်မအတွက်ကတော့ပြီးခဲ့တဲ့ရက်တွေအတွင်းမှာနယူးယောက်မြို့အနှံ့သွားလာရင်မိတ်ဆွေတစ်တွေမိတ်ဆွေဟောင်းနေနဲ့တွေ့ရတာဝမ်းသာစရာပါဒီနေ့ည9နာရီမတိုင်ခင်မဲလာပေးကြဖို့ကိုလည်းလူတိုင်းကိုတိုက်တွန်းခဲ့ပါတယ
်ဒါကတော့မဲယုံအပြစ်ပတ်မှာဟီလာရီကလင်တန်ကသတင်းတောက်တွေကိုပြောသွားတာပါဟီလာရီကလင်တန်နဲ့ Republican သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးစလုံးဟာနယူးယောက်ဒေသခံတွေအဖြစ်သတ်မှတ်ခံထားရတာဖြစ်ပါတယ်။အခုရွေးကောက်ပွဲမှာအနိုင်ရရင်ကိုယ်စားလှယ်နေရာတော်တော်များများအနိုင်ရပြီးပါတီကိုယ်စားပြုသမ္မတလောင်းတွေဖြစ်လာဖို့ပိုပြီးနီးကပ်လာမှာဖြစ်ပါတယ်။ကလင်တန်ရဲ့မဲဆွယ်စည်းရုံးရင်လှုပ်ရှားသူတွေကတော့နယူးယောက်ပြည်နယ်ပနာမရွေးကောက်ပွဲရလဒ်တွေထွက်မလာသေးခင်မှာကိုပဲဒီမိုကရက်ပါတီတွင်ရွေးကောက်ပွဲရှင်ပြိုင်မှုတွေပြီးသွားပြီးဟီလာရီကလင်တန်အနိုင်ရပြီလို့ကြေညာနေကြပါတယ်။ပြိုင်ဘက်ဘာနီဆန်ဒါကိုလည်းကလင်တန်ကိုဆက်ပြီးပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်နေမယ်ဆိုရင်ပါတီကိုကိုစားပြုမဲ့သမ္မတလောင်းကိုထိခိုက်အောင်လုပ်နေတယ်လို့ဖြစ်လိမ့်မယ်လို့သတိပေးနေကြပါတယ်။လက်ရှိဟီလာရီကလင်တန်ကပါတီကိုယ်စားလှယ်နေရာ1962နေရာအနိုင်ရထားပြီးပြိုင်ဘက်ဘာနီဆန်ဒါကတော့1083နေရာရထားပါတယ်။ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့အတွက်ကိုယ်စားလှယ်နေရာ2383နေရာအထိအနိုင်ရဖို့လိုမှာဖြစ်ပါတယ်။တချိန်တည်းမှာ Republican Party သမ္မတကိုယ်စားလှယ်လောင်း Donald Trump ဟာ New York မြို့ Upper East Side မှာမဲပေးခဲ့ပါတယ
်။ This was just a great honor and I think it's a great honor for New York. New York is a special place. So
ကျွန်တော်တကယ်ကိုဂုဏ်ယူပါတယ်။ဒါတကယ်ကိုဂုဏ်ယူစရာကောင်းပါတယ်။ New York အတွက်လည်းဂုဏ်ယူစရာပါ။ New York ဟာတကယ်ကိုထူးခြားတဲ့နေရာပါ။ကျွန်တော်တို့အမေရိကန်နိုင်ငံကိုကြီးကျယ်တဲ့ခြေနေရောင်ပြန်လုပ်သွားမှာပါ။ကျေးဇူးတင်ပါတယ်။
Donald Trump ဟာ New York မြို့ Queens ရပ်ကွက်မှာမွေးဖွားခဲ့သူဖြစ်ပါတယ်။ Donald Trump ဟာ New York ပြည်နယ်ပနာမရွေးကောက်ပွဲမှာပြိုင်ဘက် Texas ပြည်နယ်အထက်လွှတ်တော် Matt Cruz, Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့နဲ့ရှင်ပြိုင်နေတာဖြစ်ပါတယ်။လက်ရှိအချိန်မှာပနာမရွေးကောက်ပွဲဝင်နေကြတဲ့ Republican ကိုယ်စားလှယ်လောင်းနေနဲ့ Donald Trump ကကိုယ်စားလှယ်နေရာ943နေရာ Matt Cruz ကကိုယ်စားလှယ်နေရာ945နေရာနဲ့ဂျွန်ကေးစစ်က143နေရာအသီးသီးရထားကြပါတယ်။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့အတွက်ကိုယ်စားလှယ်နေရာ1239နေရာအနိုင်ရဖို့လိုအပ်မှာဖြစ်ပါတယ်။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့အတွက်တနိုင်ငံလုံးမှာကိုယ်စားလှယ်နေရာ1239နေရာအနိုင်ရဖို့လိုအပ်မှာဖြစ်ပါတယ်။ဒီပနာမရွေးကောက်ပွဲမှာအနိုင်ရတဲ့ကိုယ်စားလှယ်တွေဟာလာမယ့်ဇူလိုင်လမှာကျင်းပမယ့် Republican Party ပြည်လုံးကျွန်ညီလာခံမှာပါတီကိုယ်စားပြုရှင်ပြိုင်မဲ့သမ္မတလောင်းကိုထောက်ခံရွေးချယ်ကြမှာဖြစ်ပါတယ်။အခုကျင်းပနေတဲ့နယူးယောက်ပြည်နယ်ရဲ့ပါတီတွင်ပနာမရွေးကောက်ပွဲမှာသက်ဆိုင်ရာပါတီတွေအတွက်အမှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေပဲမဲပေးခွင့်ရှိပါတယ်။နယူးယောက်ပြည်နယ်မှာဘယ်ပါတီအတွက်မှအမှတ်ပုံတင်မထားတဲ့သူ 3.2 သန်းလောက်ထိရှိနေပြီးသူတို့တွေဟာဒီမိုကရက်နဲ့ရီပဘလီကန်ပါတီနှစ်ခုလုံးရဲ့ပနာမရွေးကောက်ပွဲတွေမှာပါဝင်မဲပေးခွင့်မရှိကြပါဘူး။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kilohertz 11239လိုင်းဒိုမီတာ32 kilohertz 9325လိုင်းဒိုမီတာ40 kilohertz 9433တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။
အခုဆန္ဒပြခဲ့တာပြခဲ့ရင်တောင်မှဒီဆန္ဒပြတာမိဖက်ဖြစ်သွားပြီရံပဲမဟုတ်တော့ဘူးအဲ့ဒါကိုတော့ကောင်းကောင်းနားလည်တတ်ဖို့လိုတယ်အဲ့တော့ဆန္ဒပြတဲ့သဘောတ
ရားဒါကတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာသရရှင်တွေအပြေဆုံးကိုနားဆင်ရမှာပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတချို့ကိုမူရင်းအာပေါ်မပြတ်ကိုရဲကောင်နဲ့ဦးစံမိုးရီတို့ကတင်ပြမှာပါရှင်
မြန်မာနိုင်ငံမှာရွေးကောက်ပွဲအနိုင်ရဒီမိုကရေစီအစိုးရတည်းရဲ့ပွင့်လင်းမြင်သာမှုရှိတဲ့ဈေးကွက်စီးပွားရေးအစပျိုးတည်ထောင်လာတဲ့တစ်ချိန်တည်းမှာစစ်တပ်ပိုင်းစီးပွားရေးကုမ္ပဏီတွေကလည်းပုဂ္ဂလိကပိုင်းအဖြစ်ပြောင်းလဲဖို့ပြင်ဆင်လာတဲ့ခြေလှမ်းတွေတွေ့နေရတဲ့အကြောင်းဆောင်းမရှင်မိုတိုကာဇူမတ်ဆူရီကနီကီအေရှန်ရီဗျူးစာဆောင်မှာသတင်းဆောင်းမတစ်ပုဒ်ရေးသားထားပါတယ်မြမစီးပွားရေးကိုစစ်တပ်ကချုပ်ကင်ထားတာတွေဖျက်သိမ်းမှုအချိန်ရောက်လာပြီဆိုတော့ခေါင်းစဉ်နဲ့ဆောင်းမကိုရေးသားထားတာဖြစ်ပါတယ်မတ်လ31ရက်နေ့ကပဲစစ်တပ်ပိုင်မြမဥပိုင်ကုမ္ပဏီကိုပုဂ္ဂလိကပိုင်ကုမ္ပဏီတစ်ခုဖြစ်ပြောင်းလဲဖို့လက်ရှိစီမံကိန်းနဲ့ဗန်ဒါရေးဝန်ကြီးဌာနမှရှောက်ထားထားတဲ့အကြောင်းပြောဆိုပါတယ်ရည်ရွယ်ချက်ကတော့ပုဂ္ဂလိကယင်းနှိမ့်မြန်သူတွေရဲ့ပါဝင်လာမှုကိုဖိတ်ခေါ်ပြီးအစုရှယ်ယာတွေကိုလွတ်လွတ်လပ်လပ်ကူတန်းရောင်းဝယ်လာနိုင်ရေးဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီ200တဲကအချို့ဟာရန်ကုန်အစုရှယ်ယာဈေးကွက်မှာစည်ရင်းသွင်းနိုင်အောင်ပြည်သူပိုင်ကုမ္ပဏီအနေနဲ့ပတ်ပုံတင်ထားတာဖြစ်ပါတယ်။ဖေဖော်ဝါရီလအတွင်းကပဲကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းစစ်တပ်ပိုင်ကုမ္ပဏီအချို့ကိုတင့်တော်တဲ့အချိန်မှာပုဂ္ဂလိကပိုင်ပြောင်းလဲလိုတဲ့အကြောင်းပြောဆိုထားပါတယ်။ဥပိုင်ကုမ္ပဏီပုဂ္ဂလိကပိုင်ဖြစ်ပြောင်းလဲသွားမယ်ဆိုရင်အခြားအစုလိုက်ဖွဲ့စည်းထားတဲ့ကုမ္ပဏီတွေလည်းပုဂ္ဂလိကပိုင်ဖြစ်ရင်အမြန်ဆုံးဆောင်ရွက်လာနိုင်မယ့်အခြေအနေရှိတယ်ဆိုပြီးဆောင်းမရှင်ကသုံးသပ်ပါတယ်။အကဲစားမှုတစ်ခုကတော့စစ်တပ်ပိုင်ကုမ္ပဏီတွေအနေနဲ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးပိတ်ဆို့မှုအောက်မှာအကန့်အသတ်အဟန့်တားတွေရင်ဆိုင်နေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းဒီမိုကရေစီရေးအပြောင်းလဲတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေကိုရှော့ချပေးပေမဲ့မြန်မာစစ်တပ်နဲ့နီးစပ်တဲ့ကုမ္ပဏီတွေအပေါ်မှာတော့ဗန်ဒါရေးဝန်ကြီးဌာနကစီကံသတ်မှတ်ကန့်သတ်ပိတ်ပင်ထားဆဲဖြစ်ပါတယ်။ဒေါံဆန်းစုကြည်အနေနဲ့ဒါကိုပြောင်းလဲနိုင်မှာမလားအမေရိကန်ပြည်အောင်စုနဲ့ဆက်ဆံရေးကောင်းမွန်ပြီးသူ့ဒီမိုကရေစီရေးလှုပ်ရှားမှုအပေါ်အမေရိကန်ရဲ့ထောက်ခံမှုတွေကဒီပိတ်ဆို့မှုတွေကိုအကန့်အသတ်ကိုကျော်လွှားနိုင်အောင်လုပ်နိုင်မှာမလားဒီနှစ်ကုန်လောက်မှာအမေရိကန်ပြည်အောင်စုကိုရောက်လာနိုင်တဲ့ခီးစဉ်တွင်ဒေါံဆန်းစုကြည်ရဲ့တန်တမာရေးစွမ်းရည်အပေါ်အကဲစားမှုတစ်ခုဖြစ်တဲ့အကြောင်းဆောင်းမရှင်မိုတိုကာဇူမတ်ဆူရီကရေးသားထားတာဖြစ်ပါတယ်ခင်ဗျာ
policyforum.net online စာဆောင်မှာတော့မြန်မာနိုင်ငံမှာအလုပ်သမားရေးကိစ္စတွေကိုဦးစားပေးပြီးပြုရင်ပြောင်းလဲရလိမ့်မယ်ဆိုပြီးဆောင်းမရှင် Trevor Wilson ကရေးသားထားပါတယ်။မြန်မာနိုင်ငံရဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရအသင်းအနေနဲ့နိုင်ငံတွင်းကအလုပ်သမားတွေရဲ့အခြေအနေတွေနဲ့အခွင့်အရေးကိစ္စတွေကိုပိုးပြီးတော့ဦးစားပေးလှုပ်ဆောင်ရလိမ့်မယ်လို့ဆောင်းမကိုအစချီရေးသားထားပါတယ်။အလုပ်သမားတွေနဲ့အလုပ်သမားအဖွဲ့အစည်းတွေဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုအဓိကထောက်ခံအားပေးတဲ့အုပ်စုတွေထဲမှာအပါအဝင်ဖြစ်ပြီးအထိမ့်အတန်းကြာကလေးကတည်တည်တသားပုံမဒီမိုကရေစီနီးလန်းကြတဲ့လုပ်ငန်းခွင်ဖြစ်စေဖို့နဲ့မျှတတဲ့အလုပ်လုပ်ကံခွင့်ရရှိစေဖို့လှုံ့ဆော်ခဲ့ကြသူတွေဖြစ်ပါတယ်။မျိုးသားဒီမိုကရေစီဖွဲ့ချုပ်ကထုတ်ပြန်တဲ့မူဝါဒကြေညာချက်မှာလည်းအလုပ်သမားတွေရဲ့လုပ်ငန်းခွင်အခြေအနေပုံမအားကောင်းလာစေဖို့အတွက်ဆောင်ရွက်ပေးဖို့အမှတ်ခံထားတယ်လို့ထောက်ပြထားပါတယ်။မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကနေအဓိကပေးထားတဲ့ကတိကဝတ်တွေထဲမှာတိုင်းသူပြည်သားတွေရဲ့လူနေမှုအဆင့်တန်းကိုမြှင့်တင်ပေးဖို့အခွင့်အလမ်းတွေဖန်တီးပေးဖို့စစ်မှန်တဲ့ဒီမိုကရေစီအသီးပွင့်တွေကိုခံစားရရှိစေဖို့အစရှိတာတွေပါဝင်ပေမဲ့အလုပ်သမားပွားတွေတိုးတက်ဖို့အတွက်တော့အထူးတလဲဖော်ပြထားတာမတွေ့ရဘူးလို့យေတာထားပါတယ် ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းမြန်မာနိုင်ငံအတွင်းကအလုပ်သမားတွေရဲ့လုပ်ငန်းခွင်အခြေအနေတိုးတက်အောင်ပုံမကောင်းမွန်လာအောင်ဆောင်ရွက်ပေးဖို့တန်လိတ်ထံချမှတ်ထားတဲ့အကြောင်း2012ခုနှစ်နှစ်ပတ်လည်နိုင်ငံတကာအလုပ်သမားညီလာခံမှာအမှားစကားပြောကြားစဉ်တိတိကျကျပြောကြားခဲ့တယ်လို့យေတာထားပါတယ်ဒေါအောင်ဆန်းစုကြည်ကအလုပ်သမားတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့ပညာရေးနဲ့သင်တန်းပို့ချပေးဖို့ကိစ္စတွေဟာအရေးကြီးတဲ့အကြောင်းပြောဆိုသွားခဲ့တယ်လို့យေတာထားပါတယ်တခြားတစ်ဖက်မှာတော့အလုပ်သမားတွေအရေးနဲ့ပတ်သက်ပြီးတော့အခုချိန်ထိမြန်မာစီးပွားရေးအတိုင်းအဝိုင်းပေါ် NLD ရဲ့ဩဇာတည်ထောင်မှုကမရှိသလောက်ဖြစ်နေပြီးတော့ဒီအပြောင်းလဲတွေလွတ်ဖို့ရမှာ NLD အစိုးရအတွက်အခက်အခဲတစ်ခုဖြစ်လိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို policyforum.net မှာဖတ်ရှုနိုင်ပါတယ
်အခုနားဆင်ကြရတဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေညနေခင်းအစီအစဉ်မှာလည်းအပတ်စဉ်တင်ဆက်နေပါတယ် Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါ
ဒီကိမ့်နဲ့တင်ပြမယ် EDM အသုံးကတော့
Hard Time
ဖြစ်ပါတယ်စာလုံးပေါင်းက H A R D Hard ကခက်တာ T I M E Time ကအချိန်ဆိုတော့စကပိုက်ခွန်ရဲ့လုံကောက်ဒီပေကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒီပေကလည်းဒီနေရာမှာဆင်းတယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခတုခတွေအထူးသဖြင့်ငူရည်ကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လည်းသုံးလို့ရပါတယ်Hard time အတူနဲ့ပတ်သက်လို့ George Grove ပြီးတဲ့ဥမာကိုနားစီကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားစီကြည့်ကြရအောင်။
My mother had a hard time bringing us up since my father died 10 years ago.
ဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရည်ကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို idiom အသုံးရဘယ်လိုပြောမလဲ?
A hard time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
လာလာတန်ရဲ့အင်္ဂလိပ်စာအစီအစဉ်ကိုလည်း VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့ကိုအောင်လွင်ဦးတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရတော့မှာပါ။ပြန်လည်ထုတ်လွှင့်ချက်ဖြစ်တာကြောင့်တိုက်ရိုက်ပါဝင်ဆွေးနွေးခွင့်မရှိဘူးဆိုတာကိုထပ်မံအသိပေးပါရစေရှင
်။ပါရရှိမြတ်မြတ်အရင်ဆိုးရည်ဆက်ဆက်လက်ထက်မှာရည်ရွယ်ချက်အမျိုးမျိုးနဲ့တာမန်ရက်သားတွေကအစတက်ကြွလို့ရှားသူတွေဆုံးအဖမ်းခံအစည်းခံအာဏာပိုင်တွေအရေးယူတာတွေခံရပြီးတော့ကန့်ကွက်ဆန္ဒပြတွေတွေးခဲ့ရပါတယ်အခုခါဒီမိုကရေစီပြုရင်ပြောင်းလဲရေးတွေလုပ်မဲ့ဆိုပြီးတော့ဂရုပြုထားတဲ့ NLD အစိုးရလက်ထက်မှာရောမချင်တဲ့ချက်တွေရှိလာရင်ဆန္ဒပြထုတ်ပေါ်ရအောင်မလားထုတ်ပေါ်တင်တယ်လို့ယူဆကြပါသလားဆိုတော့သူနေဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့မကြသေးရင်ကမှဒီထောင်းနဲ့ပြန်လွတ်လာတဲ့ဒီမဖြူဖြူအောင်ဗမာနိုင်ငံလုံးဆိုင်ရာချောင်းတော်သမဂ္ဂများအဖွဲ့ချုပ်ကမဖြူဖြူအောင်ရဲ့သဘောထားကိုအချင်းယုံအရင်သိကြပါတယ်ဆိုတော့မဖြူဖြူအောင်တို့အနေနဲ့လိုအပ်တယ်ဆိုရင်အရင်တော့လိုပဲဆန္ဒပြရပါလေလို့ဖို့ရည်ရွယ်ထားတာရှိလားခင်ဗျာ
အခုလက်တလုံးအနေနဲ့တော့ကျွန်တော်တို့ကျောင်းသားတွေကဒီပညာရေးဥပဒေကိုဆက်ပြီးတော့ဒီပညာရေးဥပဒေပြည်ပညာရေးပြည်ကျောင်းလေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပထမဆုံးကတော့ဒီညီနိုင်ဆွေးနွေးပွဲတွေနဲ့ဆက်ပြီးတော့ကျွန်တော်တို့အနေနဲ့အစိုးရတက်ကောလွတ်တော်တက်နေရောညီနိုင်ဆွေးနွေးပွဲတွေလုပ်သွားဖို့ရှိပါတယ်ရှင်လက်တလုံးအနေထားမှာတော့ဒီဆန္ဒပြဖို့ဆိုတာမျိုးတော့လောလောဆယ်ကျွန်တော်တို့မှာဒါအားလုံးဝိုင်းပြီးတော့ဆုံးဖြတ်ထားတာဆွေးနွေးထားမျိုးတော့မရှိသေးပါဘူးဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီ88မျိုးဆက်ပွင့်လင်းလူဖွဲ့စည်းရာကိုမြားရေးသဘောထားလဲကြားကြပါတယ်ဒီအရင်တော့ကတော့ဒီလူခွင့်ရေးချိုးဖောက်မှုရေးဒီမဖြစ်ဖြစ်အောင်လို့ကျောင်းသားတွေဆိုလို့ရှိရင်လည်းပညာရေးပြုရင်ပြောင်းလဲဖို့ဆိုပြီးဆန္ဒပြရေးလုပ်ခဲ့ပါတယ်နောက်လက်နက်ကန်ပြိပခတ်တွေမြစ်စုံတို့ဖားကန်တို့လက်ပရောင်းတို့လို့ဒီဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်တဲ့ကိစ္စမျိုးတွေနောက်တနင်္ဂနွေလုံးမှာဖြစ်ခဲ့တဲ့မြေသိမ်းရာဇဝင်ကိစ္စတွေမှာဆန္ဒပြမျိုးတွေတွေ့ခဲ့ရတယ်ဆိုတော့ဒီအခုအစိုးရသည့်လက်ထက်မှာရောဒီလိုအလားတူကိစ္စမျိုးတွေဒါမှမဟုတ်လေတခြားအကြောင်းအရာမျိုးတွေနဲ့ဆန္ဒပြတဲ့အခြေအနေမျိုးတွေဟိုတွေ့ရမယ့်အလားအလာတွေဘယ်လောက်များမြင်မိလဲကိုမြားကြီး
ကျွန်တော်မြင်တာကတော့လေအရင်တော့အစိုးရပုံစံနဲ့အခု
တက်လာတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရပုံစံနဲ့တော့မတူဘူးလို့ထင်တယ်လေ။ဒါဆိုဘာဖြစ်လဲဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရထဲမှာပါနေတဲ့လူတွေကိုယ်တိုင်ဒီပဲလေ။တစ်ချိန်တော့ဆန္ဒပြခဲ့တဲ့လူတွေဖြစ်တယ်။တိုင်းပြည်ရဲ့ဒီမိုကရေစီထွန်းကားယူတဲ့ဆန္ဒပြခဲ့တဲ့လူတွေဖြစ်တယ်။အလုပ်သမားလယ်သမားလူရန်စားအစွာအသီးသီးကလူတွေလည်းဖြစ်တယ်။ကျွန်တော်မြင်တာကတော့အဲ့တော့ဒါကဒီတိုင်းပြည်မှာဖြစ်နေတဲ့အလုပ်သမားပြဿနာ၊လယ်သမားပြဿနာ၊ကျောင်းသားပြဿနာ၊ပညာရေးဥပဒေအရဆလို့အဆရှိတဲ့တိုင်းပြည်ရဲ့ချွင်းချက်အစုံစုံကိုဒီအုပ်ချုပ်တဲ့လူတွေကတိပီးတာဖြစ်ပါတယ်လို့တမတိတစ်ချက်ကျွန်တော်ပြောချင်တယ်။နောက်တစ်ချက်ပြောချင်တာကဘာလဲဆိုတော့အရင်အခြေအနေနဲ့မတူဘူးဆိုတာအခုအခြေအနေကအရင်အကျက်ဆက်ပါတယ်။ကျွန်တော်တို့ဒီလိုအခြေအနေကိုရောက်ဖို့အတွက်ကျွန်တော်တို့နောင်တော်တွေကြိုးစားခဲ့တာ။ကျွန်တော်တို့ရဲ့ညီကောင်မောင်တွေအားလုံးကြိုးစားခဲ့တာ။နောက်မျိုးဆက်တွေကြိုးစားခဲ့တာ။54နှစ်ကျော်ကြာခဲ့ပါတယ်။အဲ့တော့ကျွန်တော်တို့ကကျွန်တော်လက်ထက်မှာအခုရထားတဲ့အခွင့်အရေးလေးကိုမပြောင်းမပြက်အောင်ထိန်းသိမ်းသွားမယ်ဆိုတဲ့အတိတ်တည်းနဲ့ရှင်ပြီးတော့သွားပါမယ်။ဒါပေမဲ့တစ်ခုရှိပါတယ်ကျွန်တော်တို့သွားတာဒီမိုကရေစီနိုင်ငံဖြစ်ပါတယ်ဒီမိုကရေစီပါ။ဒီမိုကရေစီမှာတော့လူတယောက်ရဲ့လွတ်လပ်ခွင့်ဆန္ဒထုတ်ဖော်ပြသခွင့်ဆိုတဲ့ဟာမပြရဘူးလို့တားမြစ်တာလို့ပုံဆိုင်မှုလည်းဖြစ်လို့မရပါဘူး။အဲ့တော့ချုပ်ပြီးကျွန်တော်ပြောမယ်ဆိုရင်အခုရတဲ့54နှစ်ကျော်အတိရဟိုချိုးပန်းခဲ့ပြီးတပြည်လုံးချိုးပန်းပြီးရလာတဲ့အတိပြည်ကိုထိန်းသိမ်းဖို့တာဝန်လည်းရှိတယ်လို့ဆန္ဒပြမှုဆိုတာကတစုံတရာမကျေနပ်တဲ့အပေါ်မှာဆန္ဒပြခြင်းပဲဖြစ်ပါလေ။တစုံတရာမကျေနပ်မှုတွေမပေါ်မချင်းတော့ဆန္ဒပြမှုဆိုတာဖြစ်မှာမဖြစ်ပါဘူး။ကျွန်တော်မြင်တာကတော့အဲ့တော့တစုံတရာမကျေနပ်မှုတွေပေါ်လာရင်တော့ထုတ်ပေါ်ဆန္ဒပြခွင့်ဆိုတာကတော့ဘယ်အဆိုးရွားပဲတက်တက်ရှိမှာပါပဲဗျ။
โอเคဒီ NRI အစိုးရအနေနဲ့ကတော့ဒီပြည်ရင်ပြောင်းလဲရေးလုပ်မယ်ဆိုပြီးတော့လည်းခရီးပေးထားတယ်။သမ္မတဦးထင်ကျော်ကလည်းဒီနှစ်တကူမိန်ခွန်းမှာအားနည်းချက်တွေချိုးဝင်ချက်တွေရှိရင်ထောက်ပြတာအကြံပြုလမ်းညွှန်တာတွေနဲ့လူလူကပူးပေါင်းဆောင်ရွက်ဖို့ဆိုပြီးတော့လည်းတိုက်တွန်းထားပါတယ်။ဆိုတော့ဒီအာဏာပိုင်တွေကိုမကြိုက်လို့ပဲဖြစ်ဖြစ်အခြေအနေတရားကိုကိုမြားကြီးပြောလို့ပေါ့လက်မခံနိုင်လို့ကန့်ကွက်ဆန္ဒပြမယ်ဆိုရင်လည်း NRI အစိုးရအနေနဲ့မချေမနှက်ဖြစ်စရာရှိလိမ့်မယ်လို့တော့မယူဆပါဘူးခင်ဗျာ။အခုတော့ကျွန်တော်တို့ဇွန်းနေဘွဲကိုဆက်သွယ်ထားတဲ့ပုံကိုလည်းတော်တော်များနေပါတယ်များတော့သူတို့ကိုလည်းပဲအခုနည်းနည်းလေးလှည့်ပေးချင်ပါတယ်။အားလုံးလည်းကျွန်တော်ကြိုပြီးမြေတားရခင်နေတာတော့ဟိုလိုရင်းတူရှင်းပြီးဆွေးနွေးပေးကြဖို့ပါအရင်ဆုံးကတော့ကျွန်တော်တို့ဒီရန်ကုန်မြို့ကဒေါခင်မျိုးစွေပါဒေါခင်မျိုးစွေရဲ့သဘောထားဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ပါဒီနေ့ဆွေးနွေးမယ့်အကြောင်းအရာတွေကိုလေအချိန်နည်းအချိန်ခေါင်မကြည့်ဘဲနဲ့ပြောမယ်ဆိုလို့ရှိရင်တော့အရင်ကအာဏာရှင်လက်ထက်မှာအောင်မှာပဲလေဟိုဆန္ဒပြလို့ရှိရင်ဖမ်းမယ်စီးမယ်အပြစ်ပေးခံရမယ်ဆိုတော့တိတိနဲ့မကြောက်မရွံ့လန်းနေပေါ်ထွက်ပြီးတော့မှဆန္ဒပြခဲ့ကြတာပေါ့နော်အခုရပ်သားဒီမိုကရေစီဆိုတာလက်ထက်မှာဆိုလို့ရှိရင်တော့မကျေနပ်တာရှိရင်ဘာဖြစ်လို့ဆန္ဒမပြရဘဲနေရမှာလဲလို့ပဲပြောရမှာပေါ့
ကျွန်တော်အခုတခါတော့ဒီပေးစာတချို့တွေပေးပို့ထားတာလည်းရှိပါတယ်ဒီနေ့မှချက်ပြတ်ပြီးဖော်ပြချင်ပါတယ်တယောက်ကတော့ကျွန်တော်အောင်စရာထွန်းထွန်းဆိုပြီးကျွန်တော် Facebook ကနေတစ်ဆင့် message ပေးပို့ထားတာပါသူကတော့လက်ရှိအစိုးရရပ်သားဆိုးရပါတယ်ဒီမိုကရေစီစနစ်ကိုပေါ်ဆောင်နေရလဲစတွေ့နေရပါပြီပြည်သူလူထုတွေပြောနေကြလဲဒီမိုကရေစီဆိုတော့ဆန္ဒပြတောင်းဆိုနေစရာမလိုဘူးတဲ့ပူပေါင်းညီနိုင်လို့ရနေပါပြီစစ်ဘက်ကလာတဲ့သမ္မတမဟုတ်တော့ဘူးလေဗျာတဲ့ရွေးချက်တူရမယ်စေနာမှန်ရမယ်ဒီလိုပဲကျွန်တော်အနေနဲ့ပြောချင်ပါတယ်တဲ့ဆိုတော့တချို့ကတော့ဒီလူလူအစိုးရဖြစ်နေပြီးဟိုဘာကိစ္စကြောင့်ဆန္ဒပြနေရမှာလဲပေါ့နော်နောက်ပြီးတော့တချို့ကလည်းတစိတ်ရှိရင်ဆန္ဒပြဖို့လောက်ပဲဆိုပြီးတော့သဘောမချတဲ့လေသနေလည်းကြားရပါတယ်တချို့ကတော့အစိုးရကိုရိုးရိုးသားသားနဲ့ယုံကြည်ရအာကုရမျိုးလည်းဖြစ်နိုင်ပါတယ်ဆိုတော့ဒီ NRI အစိုးရဖြစ်လို့ဟိုဆန္ဒမပြသင့်ဘူးဆိုတဲ့အယူဆရောဟိုမှန်ကန်တဲ့အယူဆဖြစ်ပါမလားမဖြစ်ပြောအောင်သဘောထားကြားချင်ပါတယ်ခင်ဗျာ
ဟုတ်ကျမအမေကျမအမေပေါ့နော်ကျမမြင်ကဒါတကယ်ဆိုလို့ရှိရင်ဒီငင်းစွာစီတန်းလေလေဒါစီတန်းလေလေကပါမယ်နောက်ဆိုစူဝေးပေါ့ငင်းစွာစူဝေးကနေပါမယ်ဒါလူခွင့်ရဲ့အခြေခံစံနှုန်းဖြစ်ပါတယ်အဲ့တော့မတူညီအောင်လက်ခံတာကဒီမိုကရေစီရဲ့အနှစ်သာရလို့ကျမတို့မြင်တယ်ဟိုကျမတို့အခုပြောနေ2008ဖွဲ့စည်းပုံ2008ဖွဲ့စည်းပုံဆိုတာလောကဒီမိုကရေစီမဆန်ဘူးလို့ကျမတို့အမြဲပြောရဲအဲ့တော့2008ဖွဲ့စည်းပုံလို့ဒီအုပ်ချုပ်ပုံစံဥပဒေထဲမှာတော့မင်းရတာစူဝေးစီတန်းလေလေအခွင့်ကိုထည့်သွင်းရေးထားရတာဖြစ်တဲ့အတွက်ကြောင့်မို့လို့ဒါကျမတို့တကယ်အစိုးရကလက်လန်းမမီရဲ့ဟိုအလန်းဝေးရဲ့ကိစ္စရဲ့တိမ်မှာဒီရင်းရဲကဆန္ဒထုတ်ဖော်မှုတွေကရှိကောင်းရှိနိုင်မှာသေးတယ်။အဲ့တော့ဒါကြီးကလည်းတစ်ဖက်တော့နီလန်းအချင်းဒါဟိုအစိုးရသိလာအောင်ပေါ့နော်မီဒီယာရဲ့တဆင့်ဖြစ်ဖြစ်အစိုးရသိလာအောင်ဒါအစိုးရကိုလှမ်းပြီးတော့ဟိုဒါဟိုအကြောင်းကြားတဲ့ညီတမျိုးလို့ကျွန်မအနေနဲ့မြင်ပါတယ်။အဲ့တော့အဲ့လိုနေထားမျိုးမှာဒီစူဝေးလဲလေဆန္ဒပြပွဲရအပြင်ဆန္ဒပြရတဲ့အပြင်ကိုဒါစူတောင်းပွဲသဘောမျိုးအတွင်းစံမျိုးတွေလည်းဖြစ်လာနိုင်တယ်။ဥမာအနည်းငယ်ဆုံးဆိုလို့ရှိရင်ကျွန်တော်ဒီမြေဆုံကိစ္စပေါ့မြေဆုံကိုဒီဟိုကျွန်တော်တို့ကျွန်တော်ဒီဆုံးဒီ analysis နိုင်ငံဆောက်ဖို့ကိစ္စကိုဒါလုံးဝဟိုကန့်ကွက်တဲ့အနေနဲ့ဒါအလုံးဝိုင်းပြီးတော့ဒီဒီစီမံရေးမဖြစ်လာဘူးစူတောင်းရတဲ့ဟိုရက်ဖက်လူဖွဲ့စည်းရဝိုင်းစူတောင်းရတဲ့ကိစ္စမျိုးတွေလည်းရှိရမျိုးရှိပါတယ်။အဲ့တော့အဲ့လိုနေထားမျိုးမှာဆန္ဒပြပွဲဒီကတော့ဒါတိုင်းပြည်တခုမှာဟိုပြဿနာတွေကဘောင်းပြဿနာတွေအများကြီးရှိတဲ့နေရာမျိုးမှာတိုင်းပြည်အတွင်းမှာဆန္ဒပြပွဲတွေရှိကောင်းရှိလာနိုင်ပါသေးတယ်။ဟောအဓိကအရေးကြီးတာကတော့ဒါအစိုးရကလည်းဒီနည်းနည်းဆိုတာစူဝေးတန်းနဲ့လည်းဆန္ဒပြပွဲကိုခွင့်ပြုရမှာလေဒါဒီမိုကရေစီရဲ့ democracy ရဲ့အခြေခံသဘောတရားပေါ့နော်အဲ့တော့ကျမတို့အနေနဲ့ကလည်းအခုလက်ရှိ democracy တန်းကြီးကိုတည်ဆောက်နေတဲ့အစိုးရအဖွဲ့ကလည်းခွင့်ပြုနိုင်မယ်လို့ကျမတို့အနေနဲ့ယူကြည့်ရဲဥမာအပြင်ဆိုလို့ရှိရင်ပြီးခဲ့တဲ့ဟိုဥသိမ်းဆိုင်အစိုးရလက်ထက်တုန်းကလွှတ်တော်မှာပေါ့နော်ဒီ democracy ဆွဲချုပ်ကပြည်သူ့တော်ကိုလည်းဒေါက်တင်ဆန်းလိုင်ကနေပြီးတော့ဒီဒီပုံမှန်ဆက်ရှင်နဲ့ပတ်သက်ပြီးတော့ပြည်ထောင်စုပတ်ချက်ပေးဖို့တင်တာဒီလွှတ်တော်ရင်းမှာတင်ပြီးတော့ဆွေးနွေးရမျိုးတွေလည်းကျမတို့ကြားသိရမျိုးတွေရှိတယ်အဲ့တော့ data တာကတော့ဒီ democracy အစိုးရကတော့ democracy နဲ့ဟိုစိုက်နေတဲ့စံရင်စံညုံးတွေကိုဆက်ပြီးတော့ဆက်ကင်သွားမှာပဲဒီ democracy ကိုတိုင်း democracy တိုင်းပြည်အဖြစ်ပြောင်းနိုင်ဖို့လဲဒါကိုစိုးစားတော့မှာပဲလို့တော့ကျမတို့ကယုံကြည်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအခုဒီမှာဖြည်းဖြည်းအောင်ပြောတော့ပါတယ်ဒီငိမ့်စုစီဒီဥပဒေတွေပါတယ်ဟိုဒီ NLD ဆိုရလက်ထက်မှာဟိုဟိုပဲဖြစ်ကောင်းပဲဖြစ်နိုင်မယ်အလားအလာရေးလည်းရှိနေပါတယ်ဒါပေမဲ့ဒီချိန်တည်းမှာတချို့ကတော့ဒီစစပြောတယ်လို့ပြောလေဒီအစိုးရကိုရိုးရိုးသားယုံကြည်တာအားကိုးတာမျိုးလည်းဖြစ်နိုင်ပါတယ်ဆိုတော့ဒီလိုတချို့လူတွေကတော့ဒီဆန္ဒပြလှုပ်ရှားတဲ့ကိစ္စတွေကဒီအစိုးရကိုမလိုအပ်ပဲဆန့်ကျင်တာဆိုတော့အမြင်မကြည်လင်မှုမျိုးတွေရှိပါတယ်ဒီအမြင်နေကဘလို့အခြေအနေကနေဟိုအဓိကပေါက်ဖွားလာလဲကိုယ်အများကြီးသဘောထားဆွေးနွေးပြပါဦးခင်ဗျာ
ဒီလိုကြဆန္ဒပြတယ်ဆိုတဲ့သဘောတရားကိုကြည်ကြင်းချင်းနဲ့နားလည်တတ်ဖို့လိုတယ်လို့ကျွန်တော်ချက်လေဆန္ဒပြတာဆိုတာတိတ်ထူးထမ်းတာမဟုတ်တာကြာဒီမိုကရေစီနိုင်ငံဒီမှာလူလေလူထရှိရဲ့ကျင့်တယ်တခုပဲလေဒါဟိုအစိုးရတော်ဒီတန်နေနားထောင်ရမှာပဲနောက်တစ်ခုကနိုင်ငံတော်တမနာကြီးရဲ့နှစ်တကူတဝန်လာမှာပါပြီးပြီလေကြာနိုင်ငံတော်တမနာကြီးကိုယ်တိုင်ကဒါလမ်းဖွင့်ပေးထားတဲ့အခြေအနေတွေကျွန်တော်တို့သွားတွေ့တယ်ဒါနှစ်တကူတမနာဝေဖန်ထောက်ပြပါဟုတ်တယ်မအကြံပြုလမ်းညွှန်မှာပူးပေါင်းဆောင်ရွက်ပါအခုပြောထားတယ်ကြာဆိုတော့ကျွန်တော်ပြောကြတယ်ကတစ်ဖက်ကကျွန်တော်တို့ရဲ့အထဲမှာပါပါတစ်ဖက်က54နှစ်ကျော်ကျိုးပန်းလာတဲ့အတီးပွင့်ပေါ့နော်ဒါအဒီအစိုးရကျွန်တော်တို့ရဲ့အတီးပွင့်အားလုံးရဲ့အတီးပွင့်ပါအလားတူပဲဒီအစိုးရအထဲမှာပါနေတဲ့လူတွေကိုလည်းတစ်ချိန်တော့ဆန္ဒပြခဲ့တဲ့လူတစ်ချိန်တော့ထောင်ချခဲ့တဲ့လူတွေကြဆိုတော့ဆန္ဒပြခြင်းကဒီအစိုးရအတွက်က short မဟုတ်ဘူးကြောက်စရာလန့်စရာမဟုတ်ဘူးလို့အဲ့ဒီအစိုးရခိုင်းမယ်လို့ကျွန်တော်ယုံဝယုံကြည်တယ်အဲ့ဒါတစ်ချက်နောက်တစ်ခုကဒီအရင်လုံးကဆန္ဒပြတယ်ဆိုတာကရန်ဘက်ပြိပခပုံတရံနဲ့ဆန္ဒပြတာအခုဆန္ဒပြရဲဆိုတော့မိဖက်ပုံစံနဲ့ဆန္ဒပြမှာမတူဘူးအဲ့တော့ဆန္ဒပြခြင်းဆိုရဲကိုယ်တိုင်ဒီပင်လဲစီတန်းလက်လက်ခြင်းဆိုရဲဟာကိုယ်တိုင်ဒီပင်လဲဒီမိုကရေစီရဲ့စံချိန်စံနှုန်းစံထားတယ်မှာပါတယ်အဲ့တော့အစိုးရကိုယ်တိုင်ကလည်းစံဒီမိုကရေစီစံချိန်စံနှုန်းစံထားရင်လည်းကြိုက်ကြည့်တယ်ခွင့်ပြုအုပ်ချုပ်ဖို့အခြေခံဥပဒေပြောင်းပေါ်ဆောင်သွားမယ်လို့နိုင်ငံတော်တမန်ကြီးကလည်းပြောမင်းငွေနေမှာလို့ထားပြီးဖြစ်တယ်အဲ့တော့ခုနကဆန္ဒမပြပါနဲ့ပြပါနဲ့ဆိုတာအုပ်ချုပ်တဲ့အစိုးရအပေါ်မှာပဲတည်တယ်ကျွန်တော်ပြောတာအဲ့တော့လွတ်တော်ကကုစားပြုပြီးလူထုအတန်တွေထင်ဟနေစီကာလပတ်လို့ဆန္ဒပြမှုတွေတဖြည်းဖြည်းတဖြည်းတဖြည်းဖြည်းကျင်းကြောင်းပါမှာပဲတဖြည်းတဖြည်းပတ်ပြောက်သွားနိုင်တယ်လွတ်တော်ကလူထုနဲ့ကွာဝါမယ်ဒါမှမဟုတ်ရှိအစိုးရအုပ်ချုပ်မှုကလူထုနဲ့ကွာဝါရယ်ဆိုလို့ရှိရင်လူထုအတွင်းကမကျေနပ်မှုတွေရှိမယ်ဗျာမကျေနပ်မှုတွေကလူတူတူတယောက်ချင်းထုတ်ဖို့ဆန္ဒပြဖို့ရှိမယ်မပြနဲ့လို့သွားတားတာကိုယ်တိုင်ကဒါဒီမိုကရေစီမဟုတ်တော့ဘူးအဲ့တော့ကျွန်တော်နားမလဲတာကအစိုးရကိုယ်တိုင်ကလည်းလမ်းဖွင့်ပြတယ်ဘာမှလည်းမပြောဘူးတူတော့တချို့လူတွေဆန္ဒမပြနဲ့လို့ပြောတော့ကျွန်တော်လည်းနားမလဲအဲ့ဒါနောက်တစ်ခုနားလည်ထားရမယ်ကိစ္စဒီအခုဆန္ဒပြခဲ့တာပြခဲ့ရင်တောင်မှဒီဆန္ဒပြတာမိဖက်ဖြစ်သွားပြီရံဘက်မဟုတ်တော့ဘူးအဲ့ဒါကိုတော့ကောင်းကောင်းနားလည်ထားဖို့လိုတယ်အဲ့တော့ဆန္ဒပြတဲ့သဘောတရားကိုမကြည်ညက်ပဲဆန္ဒပြလာဒီအစိုးရကိုဆန့်ကျင်တာအစိုးရကိုဖြုတ်ချဖို့လုပ်တာဆိုတဲ့အတွေးတွေရှိနေမယ်ဆိုရင်တော့မြန်မာပြည်ရဲ့ဒီမိုကရေစီရေးကတကယ်ကိုရင်လေးစရာဖြစ်လာလိမ့်မယ်ဒါပါပဲဗ
ျဟုတ်ကဲ့ကျေးဇူးပါဆက်သွယ်ထားတဲ့တော်တော်ရှင်တချို့ကိုလည်းအလှည့်ပေးကြပါတယ်ကိုသိန်းထုံးအောင်ဖြစ်ပါတယ်ဒီကမ့်ဘလူမျိုးပါပါသူကတော့သူကိုယ်တိုင်ဒီဟိုမြေသိမ်းရာသိမ်းခံထားရတဲ့ပုံကူတရားလို့လည်းဆိုပါတယ်ကိုသိန်းထုံးအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟောကျွန်တော်ကဟိုပါအရင်ဆုံးပေါ့ပြောချင်တာတော့ဒီမိုကရေစီဖြစ်လာပြီဆိုတော့ကျွန်တော်တို့ကဟိုစစ်ဆေးရလက်ထက်တုန်းကတော့ကျွန်တော်တို့အတီးလို့ပဲတိုက်ရန်ငြိမ်းတာပေါ့နော်ဒီမိုကရေစီဆေးရဖြစ်လာပြီဆိုတော့ကျွန်တော်တို့လူရှင်ပုံစံမျိုးဖြစ်သွားပြီဆိုတော့ဟိုသူကဒီဆေးရဘလောက်ပဲကောင်းတာလှုပ်လို့ဟိုဆန္ဒပြလူတွေဆိုတော့ဒါသူတို့မှရှိပိုင်မျိုးရှိတယ်လေနောက်ကျတော့ဆေးရနေကြီးကဘောရတိုက်ဆိုင်လူပဲကြာကြာတော့ဒီကြာချင်းလူပဲကြာကြာတော့ခွင့်ပြုမကောင်းဘူးပဲကျွန်တော်တော့အကာအကွယ်ပါပြီးလိမ့်မယ်လို့ယူဆတယ်ပေါ့နော်ဒါပရမောဆုံးချက်ပေါ့နောက်ခုကျတော့ကျွန်တော်တို့စဉ်းလဲတာဆန္ဒပြမှာပါဟုတ်လို့ဆိုဒီခုတက်လာတဲ့ပြည်သူအစိုးရကိုဘယုံကြီးလို့မဟုတ်ဘူးကြာဟိုကျွန်တော်တို့ကဒီမြေသိမ်းတဲ့ဆိုတာကအမိစီယာတိန်းတာကြာအမိစီဆိုတာစစ်တပ်ကတော့တဲ့မှာကျွန်တော်တို့လည်းမယုံရတာကဒီတက်မတော်နေကြဒီပြည်သူအစိုးရရဲ့အမိကိုတကယ်နာခံလားမနာခံဘူးလားဆိုတာကျွန်တော်တို့ကဟိုသတိပြမပြောနိုင်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီအစိုးရကိုဆိုရတဲ့တက်မတော်ကိုဖိအားပေးခြင်းနဲ့ဆန္ဒပြမှာပါဗျာ။ဒါပေမဲ့ကျွန်တော်တို့ကလည်းဆန္ဒပြရတဲ့အချိန်မျိုးကိုပြချင်လိုက်မပြရဘူးကြောင့်ပါဗျာ။အခုစလည်း MNU နဲ့လည်းပြောထားတော့ဆန္ဒပြရင်ကျွန်တော်တို့ကဟိုလူကြီးတွေပါမယ်။နောက်တော့နေပူရှင်ရန်ပြင်းတဲ့ခါမျိုးတော့ဟိုကြမ်းပိုက်ထိလိုက်တာတွေပါမယ်ဗျာ။အဲဒါကြောင့်လို့ကျွန်တော်တို့ကဒါတွေလည်းချိန်နေတကယ်တကယ်လူဝတ်တဲ့ဟာမျိုးစင်တော့ကျွန်တော်တို့ကဆန္ဒပြမယ်ပေါ့။ဒါလို့မလူဘဲနဲ့ဆန္ဒပြရင်ကျွန်တော်တို့ကဘာဖြစ်မလဲဆိုတော့ဒါလူရဲ့ပြင်မှတ်မယ်။အချိန်လေးကုန်မယ်ကြမ်းပိုက်လည်းထိကြိုက်မယ်ပေါ့။အဲ့တော့ကျွန်တော်ယူကြည်ရတော့ဒီ democracy ဆိုတာဖြစ်သွားလို့ချင်းကျွန်တော်တို့လူရှင်တွေလို့ဖြစ်သွားမယ်အဲကြောင့်လည်းလွတ်လွတ်လပ်လပ်ရှိလာမယ်အစိုးရဘလောက်ကောင်းတာပဲလို့ဆန္ဒပြလူကကြားကြင်လို့ကြားပြီးမကြည့်နဲ့လို့ကြားပြီးဒီနဲ့လို့ပဲရှိနေတယ်အဲ့လိုလုံနာกว่าတာကျွန်တော်နိုင်ငံကဟို live ဖြစ်နေရကြောမလားကျွန်တော်လည်းဆိုပြရဲလို့ကျွန်တော်လည်းယူကြည့်ရ
ပြဟုတ်ကဲ့ပါကျေးဇူးပါကျွန်တော်တို့ဒီသောတာရှင်တယောက်ဖြစ်တဲ့ဒီကိုညူမင်းမြန်မာနိုင်ငံပြပို့ထားတဲ့စာတူလေးတစ်စာကိုလည်းဖော်ပြပေးရင်ပါတယ
်ဟုတ်ကဲ့ရှင်ဖဲအစိုးရပဲတက်တက်ကိုက6ခန္ဓာပဲဖြစ်ဖြစ်မထောက်ခံလို့တက်လာတဲ့အစိုးရပဲဖြစ်ဖြစ်အစိုးရမှားတာလို့ရင်တော့ထောက်ပြဝေဖန်ရမှာကပြည်သူရဲ့တာဝန်ပဲလေဒီမိုကရေစီရဲ့မွေးရပါအခွင့်အရေးဖြစ်တဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ကတော့ဖဲအစိုးရတက်တက်ဒီမိုကရေစီနိုင်ငံဒီမိုကရေစီကိုကျင့်သုံးရင်တော့ရှိနေရမှာပါပဲဒါကြောင့်ဖဲအစိုးရတက်တက်ကောင်းရင်ကောင်းကြောင်းမကောင်းရင်မကောင်းကြောင်းတော့ပြောဆိုကြရမှာကကျွန်တော်တို့ပြည်သူရဲ့တာဝန်ပါငါတို့တင်တဲ့အစိုးရဖြစ်လို့မပြောဘူးလို့လုပ်နေရင်တော့ဂိုင်းကနဆွဲဖြစ်ပါလိမ့်မယ် NLD အစိုးရဘယ်ပုံဘယ်နည်းလုပ်မလဲတော့စောင့်ကြည့်ရမှာပေါ့သူမားရင်တော့မားကြောင်သူ့လုပ်ပုံကိုကြည့်ပြီးဝါရဆွဲမထားပဲထောက်ပြဝေဖန်ရမှာကတော့ရှိကိုရှိရမှာပါပဲလို့ရထားပါရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျအခုတော့ရှင်နေဆွေးနွေးရတဲ့အထက်မှာလည်းပါသွားပါတယ်အခုဒီ NLD အစိုးရကိုတိုက်ရိုက်မဟုတ်ရင်တော့မှဒီအုပ်ချုပ်ရေးအဏာပိုင်းတို့စစ်တပ်တို့ရဲတွေလို့ဖွဲ့စည်းပြီးပေါ့မကျေနပ်ချက်တွေဆန္ဒပြတာမျိုးတွေကလည်းရှိကောင်းရှိနိုင်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေမှာရောဟိုဆန္ဒပြလာမဲ့လားလာမျိုးတွေကိုဘယ်လောက်များမြင်မိလဲမဖြူဖြူအောင်သဘောထားဆွေးနွေးပြပြအောင်ခင်ဗျာ
ဒီကျွန်တော်တန်းဒီမှာကတကယ်ပြောလို့ရှိရင်ဒီအောက်ခြေပေါ့နော်ဝန်ထမ်းဖွဲ့စည်းရေးတိကျအဝင်းဌာနတွေအလိုက်ပဲဖြစ်ဖြစ်တို့ဒါဒီကနေ့ပြောရအရေးဆွဲနေတဲ့အနေဖြစ်နေအများကြီးရှိပါတယ်ကျွန်တော်တို့ဒီဟိုလက်စားရဲ့ကိစ္စရဲ့တရားစာပေါ့နော်ဆိုတော့ဒီလိုညာမျိုးတွေမှာဟိုခုနဟိုမြေတိုင်းရာတိုင်းကိစ္စလိုမျိုးဆိုတော့ပြဿနာကြီးအများကြီးဆိုတာဖြစ်တဲ့အတွက်ကြောင့်လို့ဆန္ဒပြမျိုးတွေကဒီလိုဓမ္မကိစ္စတွေလူဓမ္မကိစ္စတွေနောက်ကျောင်းသားကိစ္စတွေပေါ့နော်ဒါရှိကောင်းရှိလာနိုင်ပါသေးတယ်အဲ့လိုညမျိုးမှာအဓိကကတော့နားမြင်တာကတော့ဒီဆန္ဒပြရဲ့ဒီဘက်ကလည်းတကယ်ကိုဟိုငင်းရဲစွာဆန္ဒပြမျိုးဖြစ်ရမယ်အကျန်းမဖက်တဲ့နည်းလမ်းမျိုးတွေဖြစ်ရလိမ့်မယ်လို့ကျွန်တော်တို့ဘာလို့လဲမြင်ပါတယ်ဒီမှန်မှန်ပုံပုံတိုက်ခိုက်ကြမျိုးတွေလည်းမဖြစ်ရဘူးပေါ့နော်အော်အဲ့လိုညမျိုးမှာတကယ်ကိုကျွန်တော်တို့အနေနဲ့ဟိုဒီဘက်ကလည်းဒါမတူညီဒီမိုကရေစီရဲ့မတူညီမှုတွေကိုလက်ခံဖို့လည်းလိုအပ်လိမ့်မယ်လို့ကျွန်မအနေနဲ့မြင်တယ်အော်ဆန္ဒပြပွဲတွေကတော့ကြည့်လာအောင်ပါပါကျွန်တော်တို့ဟိုဒါတိုင်းပြည်တစ်ခုမှာပြဿနာကြီးအများကြီးဖြစ်တဲ့နေရာမှာအစိုးရတည်အောင်များပြည်တောင်များပြည်ကြီးတည်အောင်နှိမ့်နိုင်ဆောင်တဲ့နှိမ့်နိုင်ဆောင်တဲ့မျိုးတွေတုံးတယ်နှိမ့်နိုင်ဆောင်တဲ့မျိုးတွေမှာမအောင်ဘူးခင်ဗျာဟိုအားလုံးဒါဟိုပို့ပြီးတော့အာရုံစိုက်ပြီးတော့ဒီကိစ္စကိုအလေးပြုဆောင်ရွက်ပြီးအောင်ဆန္ဒတိုင်းနေရာမျိုးတွေလည်းကြည့်လာနိုင်ပါတယ
်ဟုတ်ကဲ့ကျွန်တော်အခုအစီအစဉ်ဆုံးမသက်ခင်ကိုမြရဲ့သဘောထားလည်းကြားချင်ပါတယ်
ဒါကတော့ကြာကျွန်တော်နိုင်ငံရဲ့အသွေးကူးပြောင်းရေးကာလတွေကိုစဝင်ပြီလေအသွေးကူးပြောင်းရေးကာလကိုဝင်တဲ့ခါမှာလူတို့ရဲ့နှစ်နှစ်ကာလမကျေနပ်မှုတွေဆိုတာရှိမှာပဲကျွန်တော်ပြန်သတိရပါပြန်တော့သတိရကြပါတစ်ချိန်လုံးကကျွန်တော်တို့ကဆန္ဒပြခွင့်တွေမရှိခဲ့ဘူးလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖို့ဆန္ဒပြခွင့်တွေမရှိခဲ့တဲ့စနစ်ကြီးကိုကျွန်တော်တို့ကတွန်းလှန်ခဲ့တာပါအဲ့တော့ကျွန်တော်လူကျင်တာလွတ်လပ်စွာရေးသားခွင့်လွတ်လပ်စွာထုတ်ဖို့ဆန္ဒပြခွင့်လူကျင်တာပါအခြေခံလူခွင့်ရေးပါအခြေခံဒီမိုကရေစီစံငိမ့်စံညွန်းစံထားပါအဲ့တော့အဲ့ဒါကိုပြစ်ပယ်ပြီးဆန္ဒမပြရနဲ့လို့သွားပြီးတော့ဒုနယ်ဆိုတော့၎င်းပိတ်ပင်တားဆီးလိုက်တာတော့၎င်းကိုနဲ့မတူကွဲပြားခြင်းကိုရင်းပယ်လိုက်တာတော့၎င်းဒီမိုကရေစီနိုင်ငံတစ်ခုဘယ်တော့မှမရောက်နိုင်ပါဘူးအဲ့ဒါကြောင့်မလို့အထွေထွေမကျေနပ်မှုတွေကြောင့်၎င်းတစ်ခုချင်းကိစ္စရတဲ့ပုံမကျေနပ်မှုတွေတော့၎င်းတဘောရာမတိုက်ဆိုင်ရေးဆိုတော့ဆန္ဒပြမှုဆိုတာရှိမှာပဲဒါဒီမိုကရေစီနိုင်ငံတနိုင်ငံအနှစ်သာရပဲဒါကိုသွားပြီးတော့မှတားဆီးပိတ်ပင်ဟန့်တားတာဒီဒီမိုကရေစီအနှစ်သာရကိုကိုပြန်တက်လိုက်တာ ਨੇ အတူတူပဲလို့ကျွန်တော်ပြောချင်ပါတယ်ဒီလောက်ပါလေဗျ
ဟုတ်ကဲ့ကျေးဇူးထူးတင်ပါတယ်ခင်ဗျာဒီဘာကတာကမဖြူဖြူအောင်88မျိုးဆက်ဖွင့်လင်းလူဖွဲ့စည်းရာကိုမြရင်းနဲ့ပါဝင်ဆွေးနွေးပေးသူအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစဉ်ကိုကိုအောင်လွင်ဦးကတင်ဆက်ခဲ့တာပါရှင်ထုတ်လုပ်သူကတော့မဆုမှုပါဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်လွန်ခဲ့သောဆက်ကူလာက IS အစွန်းရောက်အကြမ်းဖက်အဖွဲ့ဟာအီရတ်နိုင်ငံနယ်မြေသုံးပုံတစ်ပုံနဲ့ဆီးရီးယားနိုင်ငံမှာလည်းထိုမြောက်လောက်ကျယ်ဝန်းတဲ့နယ်မြေတွေကိုချုပ်ကင်ထားခဲ့ပါတယ်။ဒီလိုနယ်မြေတွေကိုအလင်းအမြန်သိမ်းယူနိုင်တဲ့အတွက်သွေးနှထင်ရောက်နေပြီးသူတို့တိုက်ခိုက်ရေးသမားတွေကိုဘယ်သူမှမဟန်တားနိုင်ဘူးလို့ကြုံဝတ်နေကြတာပါ။အခုအချိန်မှာတော့သူတို့တွေကြဆုံးမဲ့အချိန်နီးကပ်လာနေပါပြီလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ IS တိုက်ခိုက်ရေးသမားတွေဟာထိုးစစ်မစင်နိုင်တာလက်နက်စီးပြီးကြာမြင့်ခဲ့ပါပြီ။သူတို့ရခင်ကထိန်းချုပ်ထားတဲ့အီရတ်နယ်မြေ40ရာခိုင်နှုန်းကိုစွန့်လွတ်ဆုံးရှုံးနေရပြီလို့ဆိုပါတယ်။အီရတ်တပ်ဖွဲ့တွေဟာမနစ်တုန်းကတိဂရစ်မြို့ကိုလွတ်မြောက်စေခဲ့ပြီးမြို့သူမြို့သားတွေအများအပြားအိမ်ပြန်လာခဲ့ကြပါပြီ။ ကတ်နဲ့ယဇီဒီတပ်ဖွဲ့တွေကစင်ဂျာမြို့ကိုလွတ်မြောက်စေပြီးအီရတ်တပ်ဖွဲ့တွေကပဲရမာရီမြို့ကိုထိုးစစ်ဆင်သိမ်းပိုက်နိုင်ခဲ့ကြပါပြီ။အလားတူစွာပဲဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေဟာလည်းသူတို့နိုင်ငံမြောက်ပိုင်းကနယ်မြေအများအပြားကိုပြန်လည်သိမ်းပိုက်နိုင်ခဲ့ကြပါတယ်။မဟာမိတ်တွေရဲ့လေကြောင်းကတိုက်ခိုက်မှုတွေဟာလည်းအထူးအောင်မြင်နေပါတယ်။အခုအခါပြန်လည်ထူထောင်ရေးလုပ်ငန်းကိုအရှိန်မြင့်ဆောင်ရွက်နေပါတယ်။ထွက်ပြေးနေရတဲ့အီရတ်အရသားတွေအင်ပြန်မလာခင် IS လက်ချက်နဲ့ရောပြန်လည်သိမ်းပိုက်မှုတွေရောက်မှပျက်စီးခဲ့ရတဲ့ဒေသတွေတည်ငြိမ်ရေးကိုအသွန်ခွန်ဆိုင်လှုပ်ဆောင်ဖို့လိုအပ်နေပါတယ်။ဒါကြောင့် Assault Lean တည်ငြိမ်မှုရရှိရေးဆိုတဲ့ကုလသမဂ္ဂရဲ့အစီအစဉ်မှာ American ပြည်ထောင်စုကဒေါ်လာသန်းပေါင်း100ထည့်ဝင်သွားမှာဖြစ်ပါတယ်။ဒီအထောက်ပံ့ဟာအီရတ်ဒုက္ခသည်တသိန်းကျော်တို့တိဂရီမြို့ကိုပြန်လာနိုင်ဖို့ရည်ရွယ်ပါတယ်။အလားတူသောပဲရမာဒီမြို့အခြေခံဝန်ဆောင်မှုလုပ်ငန်းတွေကိုလည်းပြန်လည်ဖော်ဆောင်ဖို့လုပ်နေပါတယ်။ပဋိပက္ခဆက်တင်ခြင်းကပင်အမေရိကန်ပြည်ထောင်စုဟာအီရတ်ဒုက္ခသည်တွေကိုစာနာမှုအတောက်ပံ့ပေးလာခဲ့တာဒေါ်လာ3,620ကျော်ရှိခဲ့ပါပြီ။ဆက်လက်ဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထိခိုက်ရတဲ့အီရတ်ပြည်သူတွေအတွက်နောက်ထပ်ဒေါ်လာ3,150ကျော်ထောက်ပံ့မယ်လို့ဝန်ကြီးကယ်ရီကကြေညာထားပါတယ်။အီရတ်ပြည်သူတွေအတွက်မိမိတို့ရဲ့အထောက်ပံ့ဟာအနာဂတ်မှာစီးလုံးညီညွတ်သောမတူကွဲပြားမှုကိုလက်ခံသောFederal Democratic Iraq နိုင်ငံပေါ်ဆောင်ရေးအတွက်တာဝန်ယူမှုရဲ့အစိပ်ပိုင်းတရားဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောကြားသွားပါတယ်ခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်။အခုနားဆင်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အဖော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။VOE မြန်မာပိုင်းစီစဉ်တွေကိုလိုင်းတိုမီတာ2432နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုသိန်းထိုင်ဦးကပြောပြမှာပါရှင
်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာအင်ကာနေ့ကျင်းပတဲ့ပါတီတွင်သမ္မတလောင်းပထမရွေးချယ်ပွဲတွေမှာဒီမိုကရက်တစ်ပါတီဘက်က Hillary Clinton နဲ့ Republican Party ဘက်က Donald Trump တို့အကြီးအကျယ်နိုင်ရလိမ့်မယ်လို့မျှော်လင့်ထားကြပြီးသက်ဆိုင်ရာပါတီတွေရဲ့သမ္မတလောင်းဖြစ်ရေးလိုအပ်တဲ့ကိုယ်စားလှယ်ရည်အတွက်အပြတ်အသတ်အသာစီးရသွားလိမ့်မယ်လို့အားလုံးကတွေ့ဆထားကြပါတယ်။ရွေးကောက်ပွဲမတိုင်ခင်ကြိုတင်ကောက်ခံတဲ့လူထုစစ်တမ်းတွေအရနယူးယောက်ရွေးချယ်ပွဲပြီး Hillary Clinton ကထက်လွတ်တော်မှ Bernie Sanders ကိုရာခိုင်နှုန်း10ခန်းကျော်သွားလိမ့်မယ်လို့လည်းတွေ့ဆထားကြပါတယ်။Hillary Clinton အနေနဲ့ Democratic Party ရဲ့ပထမဆုံးအမျိုးသမီးသမ္မတလောင်းဖြစ်လာဖို့အခွင့်အရေးနှိစက်လာပြီဆိုပြီးတွက်ဆထားကြတာပါအခုကျွန်တော်တို့အတန်လွတ်ပြီးနိုင်ဝဲအတွင်းမှာပဲမဲယုံတွေဖိတ်တော်မှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကဘူးပြတော်မှာအင်ကာနိမနဲ့တာလီဘန်စစ်သွေးကြောအဖွဲ့ကဘုံးတွေတနက်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ30သေဆုံးပြီး328ရောက်တဲ့မနေ့ဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်အရာရှိတွေကပြောပါတယ်ဒီတိုက်ခိုက်မှုကအာဖဂန်ထောက်လှမ်းရေးအဖွဲ့လက်အောက်မှာလုပ်လုပ်နေပြီးအာဖဂန်အစိုးရအရာရှိတွေကကာကွယ်ပေးနေတဲ့အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေအိမ်ဆောက်ဦးတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်မနေ့9နာရီလောက်မှာအသေးခံဘုံးဖောက်ခွဲရေးသမားကဖောက်ခွဲရေးပစ္စည်းတွေအများပြားတင်လာတဲ့ကားကိုအဆောက်အဦဝင်ဝါမှာဖောက်ခွဲပြီးစတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံနောက်ပိုင်းစစ်တွေကံယူတန်းမှာလှိုင်းထန်တဲ့ပင်လယ်ထဲမနေ့ကအင်ကာနေ့လှေနှင်းမောက်ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်20ဦးသေဆုံးသွားခဲ့တဲ့အကြောင်း UNHCR ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာစီယုံဆက်သွယ်ရေးယုံမြန်မာနိုင်ငံဆိုင်ရာပြောရေးဆိုခွင့်ရှိသူပါရပါရွန်က AFP သတင်းဌာနကိုပြောဆိုပါတယ်သေဆုံးခဲ့တဲ့သူတွေထဲမှာကလေးငယ်ကူပေါ်ဝင်ပါတဲ့လှေဟာပေါတော်မြို့စင်တမောဒုက္ခသည်စခန်းကနေဈေးကိုသွားလမ်းမှာနင်းမြုပ်ခဲ့တာဖြစ်ပြီးလှေပေါ်မှာခီးတဲ့60လောက်ပါဝင်ခဲ့ပါတယ်အများစုဟာအိုးမဲ့အိမ်မဲ့ဒုက္ခသည်တွေပါသူတို့ကိုတရားဝင်ဈေးဝယ်ခွင့်ပေးထားတဲ့နေဖြစ်တာကြောင့်စစ်တွေကိုသွားလမ်းမှာလှေနင်းမြုပ်ခဲ့တာဖြစ်တဲ့အကြောင်းတည်ဆုံးသူရေအတွက်ထပ်ပြီးတော့ဒိုးလာနိုင်တဲ့အကြောင်း UNHCR ရုံးကပြောရေးဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာ
သတင်းအချင်းချုပ်ကိုကိုသိန်းထိုင်ဦးကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲကောင်ပါအင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်ရှင်ဗုဒ္ဓဘုနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်အားလုံးရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.